ဝိပဿနာဉာဏ်ရဲ့အချုပ်ကအာယုံဖြစ်တဲ့တရားတွေကတော့လောကီစိတ်စိတ်တဲ့ယုတ်တရားတွေဖြစ်ပါတယ်။ဒီလောကီစိတ်စိတ်တဲ့ယုတ်တရားတွေကဘာလဲ။ကရိယာစိတ်များကရိယာဇောစိတ်များကတော့ဒီဟန္တာအရှင်မြတ်တို့ရဲ့သံဃာမန္တာဖြစ်တဲ့စိတ်တွေဖြစ်တော့မိမိတို့ကလည်းပုလူစင်ပဲရှိနေသေးရင်တော့ကရိယာစိတ်တွေကိုထည့်ပြီးဝိပဿနာရှုနေဖို့မလိုပါဘူး။နောက်တစ်ခုကတော့ဇာနီမှာလဲလာဘီနောဧဝဇာနဓမ္မတုပါကတဟောတိဆိုပြီးတော့ဤတော်ဒီမဲ့မာတိကဆရာတော်ကရှင်းလင်းထားပါတယ်။ဇံရတဲ့ပုဂ္ဂိုလ်များမှာဒါလင်းဇံရတဲ့ကအထင်ရှားတယ်။ဇံမရတဲ့ပုဂ္ဂိုလ်များမှာဇံရတဲ့ကမထင်ရှားဘူး။မထင်ရှားတဲ့အတွက်မိမိတို့ကဒုက္ခဝိပဿနာပုဂ္ဂိုလ်ဖြစ်ခဲ့မယ်ဆိုရင်တော့မိမိတို့မရတဲ့ဇံရတဲ့ကိုဝိပဿနာရဲ့အရှုကအယုံသင်းနေမှထုတ်ပယ်ထားနိုင်ပါတယ်နော်။ဒီတော့ဝိပဿနာရဲ့အကျုပ်ကအယုံဖြစ်တယ်။လောကီစိတ်စီတဲ့ယုတ်တရားတွေကလည်းဘယ်တရားကနေစပြီးဝိပဿနာရှုမလဲလို့ဒီမေခွန်းတစ်ခုပေါ်လာတယ်။အဲ့ဒီမေခွန်းကိုဝိတ္တရိမအထက်ကရဒုတိယပဲဆောင်းမြေနဲ့244မှာအထက်ကရဆရာတော်ကဖြေထားပါတယ်နော်။ယေမိသနာမတဏုပကတိသူယေယတပကတဟောတိဒုက္ခိတပရိခံဒိသံတိကေသူတေနသမတဏံအာရဝိတပံယေမိသအကျဉ်သင်္ခါရတရားတို့သည်လည်းပဲနမတနုဘဂအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်၍ယူပါသုံးတန်ခြင်းခံထိုက်ကြပါကုန်၏ဒေသူထိုလက္ခဏာယေသုံးတန်တင်၍ယူပါသုံးတန်ခြင်းခံထိုက်ကြကုန်သောယုတ်တရားနန္တရားတို့အတွင်ယေရူပါရူပဓမ္မအကျဉ်ယုတ်တရားနန္တရားတို့သည်ယတ္တအကျဉ်ယောဂီပုဂ္ဂိုလ်၏အတိညာ၌ပါကတာထင်ရှားလာကြကုန်သည်ဟွန်ကြည့်ဖြစ်ကြလေကုန်၏ဒုက္ခေနာခြံခြံတတလွယ်လွယ်ကုကုပရိက္ခဉဏ်ဖြင့်ပိုင်းခြားယူနိုင်ခြင်းတို့ဝါသိသိနိုင်ခြင်းတို့ပစ္စံတိရောက်ရှိကြလေကုန်၏။ကျေသူထိုထင်ရှားရာလွယ်ကူရာယုတ်တရားနန္တရားတို့၌ဒိဏ္ဍထိုယောဂဝန္ဆရာပုဂ္ဂိုလ်သည်တမ္မာတဏ္ဏအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးဌာန်တိယူပါသုံးဌာန်ချင်းတမ္မာတဏ္ဏလုံငန်းရကောအာရဝိတဘံကြိုးစားအထုတ်သင့်ပေ၏။ဒီကဒီလိုဖွင့်ထားတယ်။ဝိပဿနာရဲ့အရှုကအာယုံဖြစ်တဲ့မိမိရဲ့ level နဲ့အကြီးပြပေါ့စွမ်းနိုင်တဲ့ဒီလောကီစိတ်စီတဲ့ယုတ်တရားတွေကအဲဒီယုတ်တရားနန္တရားတွေထဲမှာအကျဉ်းယုတ်နန္တရားကမိမိရဲ့အတိဉာဏ်မှာထင်ရှားတယ်ဆញ្ញတတ်တဲ့လောကုနဲ့လောလောကုကုနဲ့သိသိလို့ရတယ်ထို့အတိဉာဏ်နဲ့ထင်ရှားရာဆញ្ញတတ်တဲ့လောလောကုကုနဲ့သိသိလို့ရနိုင်ရယုတ်တရားနန္တရားတွေကနေစပြီးတော့ထိုယောဂီပုဂ္ဂိုလ်သည်အနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တင်ရရှုပွားသုံးတန်ခြင်းဝိပဿနာဘာဝနာလုပ်ငန်းရပ်ကိုစတင်ကြိုးစားအထောက်ပါဆိုပြီးဒီလိုတိုက်တွန်းထားတယ်။ဘာဖြစ်လို့လဲ။အရှုကအယုံလေးကယုံလည်းရှိတယ်၊နာလည်းရှိတယ်၊နာနေမှလည်းများစွာရှိတယ်၊ယုံမှလည်းယုံနဲ့ဆက်နဲ့ရှင်းပါတဲ့ကဒီဘက်ရောက်ရင်တော့ယုတ်တူတွေလွတ်လပ်ပြီးတော့ယုတ်အစဉ်ဆက်ခြင်းမျိုးရှိနေတယ်။ဒီဆက်ခြင်းမျိုးကလည်းကလတ်လို့ခေါ်တဲ့အမုံလေးတွေအနေနဲ့ဖြစ်တော့မျက်စိမှာပင်ပဲယုတ်ကရမျိုးသားက6မျိုး၊ယုတ်မျိုးသား54မျိုးအထိရှိနေတယ်။သောဒနာ42ခုတည်းမှာရှိတဲ့ယုတ်စိတ်တွေကိုအကုန်လုံးရှုရမှာဖြစ်တော့ယုတ်တွေကလည်းတိတ်များတော့ဘယ်ယုတ်ကနေစရှုမလဲဘယ်နံကနေစရှုမလဲဆိုတော့ဒီဘုဘုကသူကဖြေထားတယ်ဖြေထားတဲ့အပိုင်းမှာသင်္ခါရလွယ်ကူရယုတ်နံကနေစပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာ3တန်တင်ပြီးရှုပွားသုံးသပ်ပါလို့ညွှန်ကြားတယ်ဒီညွှန်ကြားချက်ကိုဘာကြောင့်ညွှန်ကြားရလဲဆိုတော့ပတ်သက်လို့ဝိသုဏိမမဟာကြီးကဒုတိယတဲ့ဇာမေနာ391မှာပါရိယဓမ္မပါဠိအမိရတဲ့ဆရာတော်အရှင်ဓမ္မပါဠိမထေရကရှင်းထားပါတယ်နော်ဒီသူတေနသမတနာအာရဝိတဗံယထာပါကတံဝိပဿနာပိနိဝေသောတိကတဝါဒီသူထောယုတ်တရားနန္တရားတို့တွင်ဒီသူထောသင်္ချာယခဏန္တတလလကုကုနှင့်သိသိ၍ယနယယုတ်တရားနန္တရားတို့တွင်ဒီသူထောသင်္ချာယခဏန္တတလလကုကုနှင့်သိသိ၍ယနယယုတ်တရားနန္တရားတို့၌ဒိဏ္ဍထောယောဂဝတ္တရာပုဂ္ဂိုလ်သည်သမတဏအနိစ္စဒုက္ခအနတ္တလက္ခဏာယေသုံးတန်တိယေရှုပသုံးတန်ခြင်းသမတဏလုံငန်းရကောအာရဝိတဗံကြိုးစားအထောက်ထိုက်ပေ၏ယထာပကတံဝိပဒနာပိနိဝေသောတိကတောဝါယထာပကတံသင်္ချာယလကုယကိုဝိပဒနာပိနိဝေသောနှလုံးသွင်းဝိပဒနာဘာဝနာနှလုံးသွင်းရှုပွားခြင်းသည်ဟောတိသည့်ဤတိကတောဝါဤသောနှလုံးပတ်၍အာဟအထကရံဆရာတော်မင်းဆိုတော်မူခြင်းဖြစ်ပေ၏အဲ့ဒီစကားလေးပဲဒီနေ့ခင်ဗျာစကားများကြတာဘာပြောလဲဒီသင်္ချာယလကုယယုတ်တိနန္ဒီတဲ့ကယုတ်တိနန္ဒီမှာ ယောဂဝတ္တရာပုဂ္ဂိုလ်ကအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးဌာန်တည်မီဝိပဿနာရှုဝါသုံးတာရမယ်။ဘာကြောင့်လဲလို့ဆိုရင်ယထာဘဂတဝိပဿနာပြိနိဗ္ဗာန်တိကတ္တဝဝိပဿနာနှလုံးသွင်းရှုဝါတယ်ဆိုတာသင်္ချာရလောကုယောဂနှလုံးသွင်းရှုဝါရတယ်လို့အထက်ကဆရာတော်ကနှလုံးပိုက်ပြီးတော့ဖွင့်ဆိုခြင်းဖြစ်တယ်။အဲဒီစကားလေးကြည့်ပြီးဝိပဿနာဆိုတာကသင်္ချာရလောကုယောဂသာရှုဝါတယ်ဆိုတဲ့စကားကိုခေတ်ကဘယ်လိုဘာသာပြန်လိုက်လဲ။ဘောရာကုသာရှုဝါတယ်မဘောရာကိုမရှုနဲ့ဆိုတဲ့ပုံစံကိုဖြစ်တယ်။ဒါဘောရာကိုရှုရတယ်ဆိုပြီးသူတို့ခေတ်ကဘာသာပြန်ရတယ်ဒီမှာတော့ပါကတံဆိုပြီးတော့ဒီလိုဖွင့်ထားတယ်ထင်ရှားရပဲအဲ့ထင်ရှားတဲ့ဆရာကဘာရင်းလဲလို့မေးတော့ယုတ်တယ်ဉာဏ်ကြီးပြောတာပါယုတ်ဆိုတာကယုတ်ကလအနေနဲ့ဖြစ်တော့ယုတ်ကလတက်ခွဲနိုင်တဲ့အချိန်အခုယောဂီပုဂ္ဂိုလ်အရောက်ပြီဖတ်ကြောက်လဲနမရူပပရိစ္ဆေဒဉာဏ်နဲ့သိစရာပရိကဉာဏ်တို့ကိုဖြတ်ကျော်လာခဲ့ပြီးမှဒီသမထနာဉာဏ်ဆိုတာစတင်ကျူးစမ်းနေတာဒီနေ့ဝိပဿနာခွင့်ကျောင်းထဲဝင်လာတယ်ယုတ်ဆိုတာဘာလဲမသိဘူးဉာဏ်ဆိုတာဘာလဲမသိဘူးအကြောင်းတရားအကျိုးတရားဆိုတာဘာလဲမသိဘူးမသိတာတွေတပုံကြီးထမ်းပြီးတော့ကမ္မထမ်းကြောင့်ဝင်ထိုင်လာတဲ့ပုဂ္ဂိုလ်အတွက်ပြောနေတဲ့စကားမဟုတ်ပါဘူးသူ့အဆင်နဲ့သူများလည်းဟုတ်တော့လူအပ်တယ်ပြီးတော့ရုပ်တည်နိုင်တယ်ကသူကသတိတရားရှုတတ်ပြီးအကြောင်းတရားအကျိုးတရားတွေကိုသတိတရားရှုတတ်ပြီးအဲ့ဒီရုပ်တည်အဲ့ဒီနာနေအဲ့ဒီအကြောင်းတရားတွေဒီအကျိုးတရားတွေတဲ့ကဘယ်တရားကနေစပြီးဝိပဿနာရှုမလဲဆိုတော့မေးခွန်းကသူကဖြေနေတာဖြေတဲ့အခါမှာဝိပဿနာဆိုတာကသင်္ချာရလောကုယကနေစပြီးနှလုံးသွင်းရတယ်လို့နှလုံးပိုက်ပြီးတော့အထက်ကရဆရာတော်ကမိဆွေနေခြင်းဖြစ်တယ်ဒါပေမဲ့ဆိုပြီးတော့ရှင်းမစကားလေးတစ်ခုရေးထားပါတယ်အဲ့ဒီဒါပေမဲ့ဆိုတဲ့စကားကိုတော့ဒီနေ့ချက်ကမမြင်အောင်ဆောင်ထားကြတယ်ဒါပေမဲ့ဆိုတာပါလေလောကကြီးမှာဒီကကြီးတွေတချို့စကားပြောကြတယ်ဒါပေမဲ့ဆိုတဲ့စကားလုံးမရှိရင်တိတ်ကောင်းမယ်ဟုတ်လားအဲ့ဒီဒါပေမဲ့ပဲပိဿာပါဏာနုပါဌာန်ဒီပြီးဥပါယေနဥပါဒဟာပိတဝါအနဝတိတံတောဝအတ္တမတိတဗ္ဗာပဏ္ဏထောသောပင်ထင်ရှားရလွယ်ကူရာကစရွဝိပဿနာဘာဝနာကမ္မထာနှလုံးသွင်းရှုပ္ပအတ္တိဖြစ်ပါတော်လည်းပဲပိဿာနောက်ပိုင်းကာလ၌အနုပါဌာန်ခြင်းဖြင့်အတိဉာဏ်နှင့်မထင်လားမမြင်လားသည်တဲ့ယုတ်ရဏ္ဍတို့ကိုလည်းပဲဥပါယေနအကြောင်းဥပဒ္ဓမိအဖြင့်ဥပဒ္ဓဟာပိတဝါအတိဉာဏ်နှင့်ထင်လားအောင်ပြုလုပ်၍အနဝတိတတော်ဝအကျဉ်းချံမရှိကိုစဉ်အောင်သာဆင်းရဲတမ္မတိတကအနိစ္စဒုက္ခအနတ္တလက္ခဏာယသုံးဌာန်တည်း၍ရှုပါသုံးဌာန်အချင်းကထိုက်ပေ၏ရှင်းပိုင်းဒီမှာတော့သင်္ချာရဒုက္ခရကနေစရှုပါနောက်ပိုင်းကာလရောက်လာပြီဆိုရင်တော့အတိညာမမထင်လားမမြင်လားသိတဲ့ယုတ်ညံ့တရားတွေကိုလည်းအကြောင်းဥပ္ပတ္တိအဖြင့်အတိညာနဲ့ထင်လာအောင်ကြိုးစားအားထုတ်ပြီးတော့ယုတ်ညံ့ဒီကိုအကျွင့်အကြံမရှိကုန်စင်အောင်လက္ခဏာရေးသုံးတာတင်ပြီးဝိပဿနာရှုပွားသုံးတာပါသူကဒီလိုညွှန်ကြားထားတယ်နော်အဲဒီလိုညွှန်ကြားခြင်းအကျဆိုရင်တော့ပေါ်ရာလေးတက်တက်ကိုယ်တိုင်ရှုပြီးမပေါ်ထန်ကြတော့မရှုပါဘူးဆိုတဲ့ပုံစံမျိုးဟုတ်သလားမဟုတ်ဘူးဒါပေမဲ့ဆိုတဲ့စကားကိုထည့်ပြီးမကြည့်ဘဲနဲ့ခဏကယထာဘာဂတဝိပဿနာပြိနိဗ္ဗာန်တောတိကတ္တဝါဆိုတဲ့စကားလုံးလေးလောက်ကိုယ်တိုင်ကြည့်ပြီးပြောနေကြတဲ့စကားဖြစ်နေတစ်ဖက်ကိုယ်တိုင်ကြည့်ပြီးနောက်တစ်ဖက်ကိုမကြည့်တော့ပြည့်စုံတယ်လို့ပြောနိုင်မလားမပြောနိုင်သို့သော်ဒီအပိုင်းမှာဥစဉ်အာဏာနှစ်ရက်ဆက်ဆက်ပြီးတော့ချင်းချင်းပေါ့လုံနေတယ်ကာဏတရားကတော့ထင်ရှားရထင်ရှားတယ်ဆိုတာပါလေပေါ်တယ်ဆိုတာပါလေဘုခေပြောအတော့တမန်ကတော့ထင်ရှားရထင်ရှားတယ်ဆိုတာကယုတ်ဒီဉာဏ်ကြီးမိမိအသိဉာဏ်နဲ့မှထင်ရှားတဲ့ယုတ်ဉာဏ်ကစပြီးနှလုံးသွင်းမှာဝိပဿနာနှလုံးသွင်းမှာသူကဒီလိုပြောတယ်မိမိအသိဉာဏ်မှထင်ရှားတဲ့ယုတ်ဉာဏ်တို့ကသူကပြောတာပဲဒါပေမဲ့ခင်ကတော့ဒီစကားလုံးကိုပေါ်ရဆိုပြီးဘာသာပြန်ကြတယ်ပေါ်ရရှုရမယ်ဆိုပါတော့ပြန်လိုက်တော့အဲ့ဒီပေါ်ရရှုနေတဲ့ပုဂ္ဂိုလ်တွေကိုအရင်ဆွေးနွေးကြည့်ဖို့ပါတယ်။ဘာကိုပေါ်ရလို့ပြောတယ်လဲသူတို့ကမေးကြည့်တယ်။မေးကြည့်တဲ့အချိန်ကကျတော့သူတို့ဘက်ကအဖြေနှစ်မျိုးထွက်လာတယ်။တစ်မျိုးကတော့အတိညာဉ်နဲ့မှပေါ်တာကိုပေါ်တယ်လို့ပြောတယ်တချို့က။တချို့ကျတော့ထင်ရှားဖြစ်နေတာကိုပေါ်တယ်လို့ပြောတယ်သူကဒီလိုအဖြေနှစ်မျိုးကြတယ်။ထင်ရှားဖြစ်နေတာကိုပေါ်တယ်လို့ပြောရင်ဘယ်တရားတွေဟာထင်ရှားဖြစ်နေတဲ့တရားလဲစသဖြင့်မလုပ်ဘူးလားလွန်လာတယ်ညုံပိုင်းကိုပြန်ကြည့်လိုက်လို့ရှိရင်ဝိသုဒ္ဓိမအထက်ကရာသုဒ္ဓတော်ဝါဝထံအကျေရှုဘွားကမှာသုံးနာတော်ဆိုတဲ့ပုဒ်ဖွင့်ဆိုထားတာရှိပါတယ်အဲ့ဒီမှာဆိုလို့ရှိရင်ဘဝတူဖို့အထူးသဖြင့်လူသားတွေအတွက်ဝါကွက်ပြီးပြောမယ်ဆိုရင်ခန္ဓာအိမ်ဟာဥဒ္ဒေယုတ်ကလအမှုန်လေးတွေနဲ့အတိဆောက်ထားတာဖြစ်တယ်ဒါတည်းနဲ့သိပ္ပံကလည်းလက်ခံနေပါတယ်နော်ဒီကလတ်ဆိုတာเนี่ยသူတို့မှာသတ်မှတ်ထားတဲ့ cell တို့သို့မဟုတ် electron တို့ neutron တို့တူမတူဆိုတဲ့အပိုင်းသာစကားများနေတာအမှုန်လေးတွေနဲ့တိစောက်ထားတဲ့ဆိုတဲ့အကျဉ်းစားသဘောကတော့တူညီလျက်ရှိနေတယ် ဒီတော့ဒီအမောင်လေးတွေကလပ်လို့ခေါ်တဲ့ဒီအမောင်လေးတွေကိုရဝတုလူလာတုရဲ့တန်တမာတစ်ချိန်တည်းမှာဉာဏ်တူဖြစ်နေတဲ့ဒီယောဂလအမောင်လေးတွေကိုဉာဏ်နဲ့ချင်းတွယ်ကြည့်လို့ချင်းတွယ်လို့ရကောင်းမယ်ဆိုရင်ပေါ့ယောနိမတ္တာတစ်စိတ်သားခံလို့ရှိမယ်လို့သူကဒီလိုရွတ်ပြထားတယ်ဒီတော့ဒီအလွန်သေးငယ်နေတဲ့ဒီပရမနုညုခံလို့ရှိနေတဲ့ကလအမုံပေါင်းတစ်စိတ်သားခံဆိုတော့အမုံပေါင်းဘလောက်များမယ်ဆိုတာခံမှန်းကြည့်နော်မရင်မတက်နေတော့များပြားနေတဲ့ဒီယုတ်ကလအမုံလေးတွေရှိနေအဲ့ဒီယုတ်ကလအမုံလေးတွေကိုအမုံနိုင်အမုံနိုင်မှာပထဝီအာဘောတေဇောဝါယောဝေါဏကန္တာရတ္တဩဇာသတိဖြင့်သဘောတရားတချို့ရှိခုရှိတချို့၉ခုအထိရှိတဲ့ဇီဝတ္တနောတက္ကလတို့တချို့၁၀ခုအတိတ္တိပါမေဘောယုတို့ပါမေဆို၁၀ခုအထိရှိရုပ်သဘောလေးတွေအဲ့ဒါပရမတ်ပဲအဲ့ဒါတော့များပြားနေတဲ့ဒီပရမတ်ရုပ်တွေကိုသင်္ချာဖြစ်နေတာကိုပေါ်တယ်လို့ပြောရင်အဲ့ဒီတရားတွေကဘယ်တရားကိုပေါ်တယ်လို့ပြောမလဲမေးဖို့မလိုဘူးလားသင်္ချာဖြစ်နေတဲ့တရားတွေကရုပ်ပိုင်းမှာသိများတယ်ဒီလောက်တော့များပြားနေတဲ့ဒီတရားတွေကနေဘယ်တရားကိုများပေါ်တယ်လို့ပြောမလဲဒါမေးဖို့မလိုဘူးလားတို့ကဒါနောက်တစ်ခုနာမည်ကြည့်လိုက်လို့ရှိရင်ဟောဖိနပင်သူဘုမအတုတ္တအထက္ခဏစသည်တော့မှဖွင့်ထားပါတယ်မျက်စိတမိတ်လျှက်လို့ပြလက်ဖြစ်တဲ့လို့ခေါ်ဆိုအပ်တဲ့အချိန်ခါကာလတစ်ခုအတွင်းမှာသိစေတဲ့စိတ်တရားတို့နံတရားတို့ဒီတော့မှဝေဒနာတရားအတူတူပါပဲနော်ဝေဒနာတရားနဲ့ခါရဝိညာဉ်ခေါ်တဲ့ဒီနံတရားတွေဒီအကျဉ်းဘုံဂရေတသိမ့်မကဖြစ်ပြီးပြနေတယ်လို့ပြောထားတယ်အဲ့ဒါလောက်အထိသင်္ချာဖြစ်နေတယ်ဒါမျက်စိတမိတ်လျှက်လို့ပြလက်ဖြစ်တဲ့ဆိုတဲ့အချိန်ခါကာလလေးအတွင်းမှာအဲ့ဒါလောက်သင်္ချာဖြစ်နေတဲ့တရားတွေကဘယ်တရားကိုပေါ်တယ်လို့ပြောမလဲမေးဖို့မလိုဘူးလားဒါကြောင့်သင်္ချာဖြစ်တာကိုပေါ်တယ်လို့ပြောနေတဲ့စကားတွေဟာလည်းတော်တော်လေးစဉ်းစားဖို့ကောင်းတယ်နောက်တစ်ခုအဋ္ဌဉာဏ်မှာသင်္ချာတာကိုသာပေါ်တယ်လို့ပြောရင်အဋ္ဌဉာဏ်မှာမသင်္ချာတာကြတော့မရှိကောင်းတော့ဘူးမေးချင်မလိုဘူးလားလိုလားအဲ့ဒါကိုဒီမှာဒီကဆရာတော်ကအရှင်းထားတယ်ပိသံပါဏအနုပါဌာတိပိဥပ္ပဉ္စနာဥပ္ပထာပိတောအနုဝတိသံတောကသမတိတ္တဗာပါဏံထောသောဖြင့်သင်္ချာရာလွယ်ကူရာယောဂိယနံတရားကစ၍ဝိပဿနာဘာဝနာကမ္မထံစီပြန်ပေါ်များအပ်သည်ဖြစ်ပါတော်လည်းပဲပိသံနောက်ပိုင်းကာလ၌အနုပါဌာတိပိအတိဉာဏ်၌မထင်လားမမြင်လားသည့်ယောဂိယနံတရားတို့ကိုလည်းပဲဥပါယေနအကြောင်းဥပ္ပဒမီအားဖြင့်ဥပ္ပဒါတိတဝအတိညာ၌သင်္လားမြင်လားအောင်ပြုလုပ်၍ငဝတိတာတို့ကအကျင့်အကြံမရှိကုန်စင်အောင်သားလျင်တမ္မတိတ္တဗ္ဗအိသဒုက္ခအနတ္တလက္ခဏာယေသုံးတန်တည်း၍ရှုပွားသုံးတအပ်ပေ၏နောက်ပိုင်းကာလရောက်လာပြီဆိုလို့ကျင်တော့အတိညာမှာမထင်လားမမြင်လားသေးတဲ့ယုတ်ဒီနန္ဒီကိုလည်းအကြောင်းဥပ္ပဒမီအဖြစ်သင်္လာမြင်လာအောင်ပြုလုပ်ပြီးတော့အကျဉ်းအကျံမရှိဂုံစင်အောင်ယုတ်ဒီနာနေကိုရှုဘသုံးသပ်ပါအနိစ္စဒုက္ခအနတ္တလက္ခဏာယသုံးသပ်ဒီနည်းရှုဘသုံးသပ်ပါဆိုပြီးဒီလိုညွှန်ကြားထားတယ်။ဘာဖြစ်လို့သူကဒီလိုညွှန်ကြားရတယ်ဆိုတာကိုလဲဒီဝိသုဒ္ဓိမေမဟာဒီဃာဒုတိယအတွက်ဇာမျက်နှာ358မှာသူကအတိအကျအရှင်းထားပါတယ်နော်တိဉ္ဇီအနဝတိတ္တတောပရိညာဧကန္တတောဝိရိစီတ္တံတရောဇံစိတ်တံဝိရာဇိယံပမောဇိတ္တံတံထွေလုံးစုံသောယုတ်တရားနှံတရားသည်အနဝတိတ္တတောအကျဉ်းကြမရှိကုံစင်အောင်ပရိညာဉာဏ်ဖြင့်ပိုင်းခြားသိရ၏ဧကန္တတောစေတိဧကံအဖြင့်ဝိရိစီတ္တံထွေလုံးစုံသောယုတ်နှံတို့အပေါ်၌တွေ့တာမေမောယွင်နေတဲ့တဏှာတရားကိုပြင်းပြယုတ်သိမ့်ခြုံငိမ့်အောင်ကျင့်အပ်ပေ၏တရောဇံထွေအလုံးစုံသောယုတ်တရားနှံတရားမှလည်းပဲသိဉ္ဇံမင်းကြီးတို့ရဲ့စိတ်ကိုဝိရာဇိယတွေ့တာမေမောမှုပြင်းပြယုတ်သိမ့်ခြုံငိမ့်စီလည်းရဲ့ဗမောစီတပံလွတ်မြောက်စီအပ်၏အလုံးစုံသောယုတ်တိနန္ဒီအပေါ်မှာတွေ့တာမေမောသည့်တဲ့တဏှာတရားကိုပြင်းပြယုတ်သိမ့်ခြုံငိမ့်အောင်မိမိတို့ရဲ့စိတ်အခြင်းကိုလည်းသူအလုံးစုံသောယုတ်နန္ဒီအပေါ်၌တွေ့တာမေမောသည့်တဲ့တဏှာတရားမှကျွတ်လွတ်ထွက်မြောက်သွားအောင်ကျင့်ပါအဲ့ဒီလိုကျင့်တဲ့အပိုင်းမှာအနဝတိတ္တောပရိညာယုတ်တိနန္ဒီကိုအကျဉ်းချုပ်မရှိဂုံစင်အောင်ပရိညာပညာသုံးမျိုးဖြင့်ပိုက်ဆံပြီးအောင်ကျင့်ပါဒီလိုရှင်ရေးထားတယ်ဘာကြောင့်လဲဆိုတော့ဒီနဟဘဂဝါဆိုပြီးသူကဘုရားဟောပြန်ကိုထားတယ်ဘယ်လိုကိုလဲသဗ္ဗံဘိကဝေနဗ္ဗိသနာအပရိသနာအဝိရာဇယစိတ်တအတ္တစိတ်တအဝိရာဇယအပဇဟအဘဘောဒုက္ခခရယသဗ္ဗံသကောဘိကဝေဘိသနာပရိသနာတတ္တစိတ်တဝိရာဇယပဇဟံဘဘောဒုက္ခခရယဒါကြတော့ဟောတန်ရုပ်ပါဠိတော်ဒုတိယအတွဲအပရိသဏနာသုတ်တံများမှလာရှိတဲ့ဘုရားဟောဒေသနာကိုပြန်ကိုးထားတယ်။ဘာပြောလဲ? ဘုရားဝေဒနာကအလုံးစုံသောယုတ်ဒီနန္ဒီအပေါ်၌ညာတာပရိညာတိရဏပရိညာမဟာနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားမသိခြင်းဒုက္ခဘယ်လိုမှမကုန်ဘူးအလုံးစုံသောယုတ်ဒီနန္ဒီရဒီကုညာတာပရိညာတိရဏပရိညာမဟာနာပရိညာခေါ်တဲ့ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသည်မှာဒုက္ခကုန်မယ်လို့ဘုရားကဟောထားတယ်။ဒါကြောင့်အလုံးစုံသောယုတ်ဒီနန္ဒီကိုအကျဉ်းချုပ်ပြီးကိုစဉ်အောင်ပိုင်းခြားသည့်အောင်ပရိညာပညာသုံးမျိုးဖြင့်ပိုင်းခြားသည့်အောင်ကျင့်မှာဆိုပြီးသူကဆုံးဖြတ်ထားပြီးပြီ။ဒီတော့ဘုရားကလည်းအကုန်သိမှဒုက္ခကုန်မယ်။ယုတ်ဒီနန္ဒီအကုန်သိမှဒုက္ခကုန်မယ်လို့ဟောတယ်။ဒီကံဆရာတော်များကလည်းအထက်ကရာဆရာတော်များကလည်းယုတ်ဒီနန္ဒီကိုအကုန်လက္ခဏာရင်သုံးတာဒီဝိပဿနာရှုဖို့သုံးသပ်ပါလို့ဟောတယ်။ဘာမှကွာဟချက်ရှိတယ်။ဟင်?ခြင်းကရင်နဲ့ယမုနာရေရောလိုက်ရင်တသားရဖြစ်တယ်လို့ရေဘူးနဲ့ရေအေးရောလိုက်ရင်တသားရဖြစ်တယ်လို့ဆရာနဲ့တပည့်တို့အစုံမိနေဟန်တင်းကြီးတင်းညွတ်ထိရှိနေမလားရှိနေပါတယ်။ဒါကြောင့်ဘုရားဟောဒီနန္ဒီကုကိုကိုးကားပြီးတော့ဆုံးဖြတ်နေတဲ့ဒီဆုံးဖြတ်တဲ့ကုကိုဥသိဏုကရမ်းပြီးပယ်လို့ရမလား။ဒီဝိသုဒ္ဓိမကြီးကဒီထက်မှအလကားအထုတ်လို့ရတာမဟုတ်ဘူးဆိုပြီးသူတို့ရံပယ်လို့ဖြစ်မလားမဖြစ်ဘူးသူကဘုရားဟောကိုးကားပြီးတော့ဆုံးဖြတ်ထားရင်ဒီဆုံးဖြတ်ကိုဥစ္စလကဥထင်ရပန်းခင်ဖို့သာလိုတယ်ဘုရားဟောကမှလက်မခံနိုင်တော့ဘူးဆိုရင်တော့ဒါတစ်ထက်စကားပြောနေလို့မဖြစ်တော့ဘူးနော်ဒါကြောင့်ဒီနေရာမှာအလုံးစုံသောယုတ်ဒီနန္ဒီဟာမိမိညာနဲ့အသိဉာဏ်မှမထင်လားမမြင်လားသိရင်လည်းအကြောင်းဥပ္ပယ်တည်းမြင်ဖြင့်ထင်လားမြင်လားအောင်ကြိုးစားအထုတ်ပါကျိုးသာအထုတ်ပြီးတော့အကျဉ်းချမရှိကုန်စင်အောင်လက္ခဏာရင်သုံးတာပြင်ပြီးရှုဖတ်သုံးတာပါလေသူကသင်ကြားထားတော့အကျောင်းဥပ္ပတ္တိဆိုတာဘာပြောတာလဲယုတ်တရားဒီမှာအကျောင်းဥပ္ပတ္တိဆိုတာကယုတ်တရားဒီကိုအသိဉာဏ်မထင်ရှားရင်ဘာလို့ရလဲညကပြောခဲ့ပါတယ်ဤမေသန္တရောမဟာဘူတေပရိက္ခဏံတတဥပဒါရူပံပကတံဟောတိယုတ်မလတ်ဒီကိုပထမမြင်အောင်လေ့ကျင့်တယ်နော်ဓလိပတိတေပိသမတိထလုံးလိုက်လို့အကြည်ဓာတ်တွေပေါ်လာလို့အကြည်ဓာတ်မှာအာကသမြေအောင်ဖတ်ဆက်လိုက်လို့ရှိရင်ကလအဖုံနေဖြစ်ပြီကလတိုင်းကလတိုင်းမှာပထဝီအာဘောဒေဇောဝါယောဓလိဘရှုနိုင်ပြီဆိုရင်ကလတိုင်းမိမိရှုပါတယ်ကလပြောတာပေါ့နော်ကလချင်းကုန်စင်အောင်တော့တရဝတ္တုကောမရှုနိုင်ပါဘူးတချို့တို့ကဒါရှုနိုင်မှာနော်ပြီးတော့မိမိရှုလိုက်တဲ့ကလတိုင်းမှာဓလိဘကိုမြင်အောင်ရှုနိုင်ပြီဆိုရင်တော့ဥပါဒဓလိဘကိုမိကွယ်ပြီးဖြစ်ပေါ်နေတဲ့ဥပါဒယုံများသင်္ချာလာမယ်လို့ဒီလိုသူကဖွင့်ဆိုထားတယ်ဒီတော့ဥပါဒယုတ်တဲ့ကမိမိရဲ့အသိဉာဏ်မှာမထင်လားမမြင်လားဟုဆိုလို့ရှိရင်ဘာလို့ရမလဲ။ကလတိုင်းမှာရှိတဲ့ဓာလေးဘက်ကိုထပ်ခါသုံးသပ်ပြရတယ်ဒါအကြောင်းဥပါဒတမီပဲမထင်ရှားတဲ့ယုတ်တွေရှုရင်အတွက်နောက်တစ်ခုနန္ဒရားတွေမထင်ရှားကြဘူးဆိုလို့ရှိရင်ဘာဖြစ်လဲ။နန္ဒရားတွေမထင်ရှားတာကိုရှုကားကနန္ဒရားတွေမထင်ရှားမှုနဲ့ပတ်သက်လို့ဝိသုဒ္ဓိမေအထက်ကရာဒုညရဲ့သမေနဲ့220ခန်းသဘေရင်669မှာဖွင့်ဆိုထားပါတယ်နော်။သတိပဏန္တတေနတေနမုခိနရူပံပရိကိဉ္တဝအရူပံပရိကဏတောဒုက္ခမတ္တအရူပနာဥပထာတိတေနဒုရဏိခေပံအခတဝရူပမေဝပုဏ္ဏပုဏ္ဏတမတိတပံမနတိခတပံပရိကိဋ္တပံဝဝသပေတပံနံကမထတင်းစီနိဗ္ဗာန်နိရှိလေ၃နိဒါပြောခဲ့ပြီးပြီနော်ဖန္တာကစတင်းစီတဲ့နိသနိကတခုဝေနာကစတင်းစီတဲ့နိသနိကတခုအတိစေဝိညာဉ်ကစတင်းစီတဲ့နိသနိကတခုအဲ့ဒီ၃နိတဲ့ကသတိအကြေးအတ္တထောယောကဝါစရပုဂ္ဂိုလ်တိတေနတေနမုခေနထောထောနိလကောဥမှုသဖြင့်ဖတ်တကောဥမှု၍ဝေဒနာကောဥမှု၍သို့မဟုတ်အတိစေဝိညာဉ်ကောဥမှု၍တေနတေနမုခေနထောထောနိလကောဥမှုသဖြင့်ယုတ်ကိုသိသိနိမှာတက္ကမထအကျဉ်းကြီးရှိတယ်အကျဉ်းကြီးရှိတယ်အကျဉ်းကြီးနဲ့ဖြစ်စေအကျဉ်းကြီးနဲ့ဖြစ်စေအကျဉ်းကြီးမှာ19နိသို့မဟုတ်19နိဖွင့်ထားပါတယ်နော်အကျဉ်းကြီးမှာတော့4နိအဲ့ဒီနိတွေနဲ့ရူပံယုတ်တရားကိုပြိပြေတဝသိသိပြီး၍ယုတ်တယ်ကိုအဲ့ဒီဓကမထအကျဉ်းရှုပန်းဒီအကျဉ်းရှုပန်းဒီဆိုတဲ့ထိုးထိုးနီးလအမျိုးမျိုးတို့ဖြင့်တနည်းနည်းဖြင့်ယုတ်တရားတွေကိုသိသိပြီးပြီသိသိပြီးတဲ့အခါအရူပံပရိက္ခဏတောအရူပံတရားကိုပရိက္ခဏတောသိသိ၍နေသောယောဂဝါဒရာပုဂ္ဂိုလ်ဤတန်တန်၌ဒုက္ခမတံသိမေနုညာတိအဖြစ်သောအရူပံတရားသည်သစေနာဥပါထတိအကရွတ်မထင်လားမမြင်လားသည်ဖြင့်အတ္တနာထိုးယောဂီဟန်သည်ဒုရဏိခေပလုံငန်းရကိုအကတဝါမပြုတ်မူ၍စိတ်လျှော့ချတဲ့လုံငန်းဒုရဆိုတာကတော့ခုဒီမှာကဝိပဿနာဒုရကိုပြောတာပဲဝိပဿနာဒုရနိခေလုံငန်းရကိုနိခေပဘေးဖယ်ထားပြီးတော့စွန့်ပြစ်ပြီးတော့မနေပါနဲ့နော်ဒုရဆိုတာထမ်းဆောင်ရမယ်တာဝန်ပဲမိမိကကဝိပဿနာဘာဝနာကမ္မထံတာဝန်ကိုထမ်းဆောင်ကြည့်တော့မိမိတာထမ်းဆောင်ကြည့်တဲ့ဒီဝိပဿနာဘာဝနာလုံငန်းကြီးကိုပြစ်ပယ်ပြီးဖြတ်ထားလိုက်တဲ့လုံငန်းကိုဒုရဏိခေပလို့ခေါ်ပါတယ်နော်ဒုရဏိခေပံဒုရကောပြစ်ချထားခြင်းဝိပဿနာဒုရံကောပြစ်ချထားခြင်းဆိုတဲ့လုံငန်းရက်ကိုအကတ္တဝါမပြုတ်မူရဲ့ ရူပမေဝယုံကြောကိုပင်လျင်ပုဏ္ဏပုဏ္ဏဗမံထထသမတိတပံသုံးသအာယိမနတိကတပံနှလုံးသွင်းအာယိပရိဂေတပံညာဖြင့်ပိုင်ချယူအာယိဝဝထပေတပံအတိအတိတလုံးစီတလုံးစီပိုင်ချမှတ်တအာယိနန္ဒရီမထင်လားမမြင်လားတဲ့ယောဂီပုဂ္ဂိုလ်နန္ဒရီကတင်မွေနေတဲ့အတွက်မထင်လားမမြင်လားဘူးဆိုလို့ရှိရင်ထိုယောဂီပုဂ္ဂိုလ်ဒီမှာလို့ရမလဲယုတ်တရားကသာထက်ခတ်တက်ကသုံးသပ်ရှုပွားပြီးနှလုံးသွင်းနေပါ။ဉာဏ်ဖြင့်ပိုင်းခြားယူပြီးတော့ထက်ခတ်တက်ကပိုင်းခြားမှုလောက်ပါ။လောက်ခင်ဘာဖြစ်လဲ။ယထာယတာဟိတ္တရူပံသူဝေခာလိတဟောတိနေသတံသူပရိသုဒ္ဓံ။ယထာယတာအကျဉ်းအကျဉ်းသို့သောအချင်းအအဖြင့်အတ္တထိုယောဂီပုဂ္ဂိုလ်ရဲ့အတိညာနဲ့ရူပံယုတ်တရားသည်သူဝေခာလိတံကောင်းစွာတန်ခြင်းစင်ကြဲ၍လာသည်။နေသတံအငြိအငြိပြီး၍လာသည်သူပရိသုဒ္ဓံကောင်းစွာတန်ခြင်းစင်ကြဲလာသည်ဟောသည်ဖြင့်တထတထဒရမနအရူပဓမ္မတရားမေဝပကတဟောသည်တထတထထိုသောခြင်းအဖြစ်တရမနထိုယုတ်တရားလေအာယုံရှိကြကုန်သောအရူပဓမ္မနန္တရားတို့သည်တရားမေဝအလိုလိုသာလျှင်ပကတထင်ရှားလာကြကုန်သည်ဟောသည်ဖြစ်ကြလေကုန်၏ယုတ်တေကောတထခတထသိသိနေပါဉာဏ်နဲ့ပိုင်းခြားပြီးတထခတထယူနေပါအဲ့ဒီလိုယူနေလို့ရှိရင်ဒီယုတ်တရားကိုအာယုံယူပြီးတော့ယုတ်နဲ့ပတ်တယ်လို့အဋ္ဌဉာဏ်တန်ခြင်းစင်ကြယ်လာပြီဆိုရင်ဒီယုတ်တရားတွေကိုအာယုံယူပြီးဖြစ်ပေါ်နေတဲ့နန္တရားတွေတရားမေရောဘောကတအလိုလိုထင်ရှားလာနိုင်မယ်။နန္တရားထင်ရှားလာဖို့နဲ့ပတ်တယ်လို့အကြောင်းဥပ္ပယ်တမီပဲ။အဲဒီလိုအကြောင်းဥပ္ပယ်တွေဖြင့်ယုတ်တဲ့နန္တရားကိုအတွင်းကြမရှိကုန်စင်ရောသိသိပါဆိုပြီးဒီလိုညွှန်ကြားထားတယ်။ဒါကအကြောင်းဥပ္ပယ်တမျိုးနော်။နောက်အကြောင်းဥပ္ပယ်တမျိုးကဘာလဲ။အဲဒီပုံစံစနစ်နဲ့ရှင်းပြလို့မှဒီယုတ်ဒီနန္တရားကိုကွက်ကွက်ပြပြဉာဏ်နဲ့မှမထင်လာဖြစ်နေတဲ့ရှင်တို့သမာဓိဘိက္ခဝေဘာဝိတ္တသမာဓိတော့ဘိက္ခဝေဘိက္ခုယထာဥဒ္ဒံပဇာနာတိဟောသမာဓိတုတ်တမှာပြောတယ်ဘိက္ခဝေခြေသယံတို့သမာဓိသမာဓိကိုဘာဝိတ္တဖြစ်စေကြပါကုန်လောဒါကဗရဏိပဲဘိက္ခဝေခြေသယံတို့သမာဓိသမာဓိကိုဘာဝိတ္တပေါ်မြန်ကြပါကုန်လောဒါကအဓိပ္ပာယ်နော်သမာဓိပွားပြီးပါသမာဓိကိုဖြစ်အောင်လုပ်ခံပါသမာဓိဘိက္ခဝေဘာဝိတ္တဘိက္ခဝေခြေသယံတို့သမာဓိသမာဓိကိုဘာဝိထပေါ်များကြပါကုန်လောသမာဓိတော်သမာဓိရှိတဲ့ပုဂ္ဂိုလ်သည်ယထာဘုဒ္ဓမဖောက်မပြဟုတ်တိုင်းမှန်စွာပဇာနာတိကွယ်ပြပြတိသမာဓိထူတော်မှာသမာဓိကိုဖြစ်စေသံဃာသမာဓိကိုပွားသံဃာသမာဓိရှိတဲ့ပုဂ္ဂိုလ်သည်မဖောက်မပြဟုတ်တိုင်းမှန်စွာကွယ်ပြပြတိပါလေ။ဒါ၄ကိုဟုတ်တိုင်းမှန်စွာကွယ်ပြပြတိမယ်။ဘူပါဒသမုဒိယသအထင်ကမေသဝေနာယသမုဒိယသအထင်ကမေသမင်းညာယသမုဒိယသအထင်ကမေသသင်္ခါရဏံသမုဒိယသအထင်ကမေသဝိညာဏံသမုဒိယသအထင်ကမေသယောဝရဏတိညာသင်္ခါရဝိညာဉ်ခေါ်တဲ့ခန္ဓာငါးပါးကိုလည်းဟုတ်တယ်မှဆိုသိမယ်။အကြောင်းအဝိဇ္ဇာရဏဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေထင်ရှားဖြစ်ခြင်းကြောင့်အကျိုးယုတ်ဒီနန္ဒီထင်ရှားပြီးဘုံကိုလည်းဟုတ်တယ်မှဆိုသိမယ်။အဝိဇ္ဇာရဏဥပါဒံသင်္ခါရကံစားတဲ့အကြောင်းတရားတွေချုပ်ငြိမ်သွားခြင်းကြောင့်အကျိုးယုတ်ဒီနန္ဒီချုပ်ငြိမ်ဘုံကိုလည်းဟုတ်တယ်မှဆိုသိမယ်။အကြောင်းအကျိုးနှစ်ရလုံးလုံးရဲ့အနိစ္စသဘောဒုက္ခသဘောအနတ္တသဘောတွေကိုလည်းဟုတ်တယ်မှဆိုအတိမဲ့အဲ့ဒီလိုသိအောင်ဘာလို့ရမလဲဓမ္မတိထုံပါဒီလိုဘုရားရှင်ညွှန်ပြထားတယ်ဒါကြောင့်ဒီယုတ်ညဉာဏ်တွေကအတိညာမှာမထင်ရှားလာခဲ့ရင်လည်းဘာလို့ရမလဲဓမ္မတိကိုထုံပါဓမ္မတိထုံပြီးတော့ပြန်ရှုဒီယုတ်ညဉာဏ်တွေထင်ရှားလာလိမ့်မယ်ဒါလည်းအကြောင်းဥပ္ပယ်တမီပဲအဲ့ဒီလိုအကြောင်းဥပ္ပယ်တမီဖြစ်အတိညာမှာမထင်လားမမြင်လားသိတဲ့ယုတ်ညဉာဏ်တွေကိုအဋ္ဌညာမှာထင်လာမြင်လာအောင်ပြုလုပ်ပြီးတော့အကျဉ်းချံမရှိကုန်စင်အောင်အနိစ္စဒုက္ခအနတ္တလက္ခဏာ၃တန်ပြီးတော့ဝိပါဒံဘာဝနာကမ္မထံစီပံပွားများအထုပ်ပါရှုပွား၃တပ်ပါဆိုပြီးဒီလိုညွှန်ကြားထားတယ်။အဲ့ဒီညွှန်ကြားချက်တွေဒီဘုရားဟောဒေသနဲ့ညီညွတ်နေခဲ့မယ်ဆိုရင်ဥစ္စုကပတ်ဖြစ်လို့ရပါမလား။မရပါဘူး။ဘုရားကမှပဲနေပြီဆိုလို့ရှိရင်ဒီသန္ဓရာတော်မှာဘာကိုသွားပြီးအာကိုတော့ဟမ်ဘာကိုသွားကိုယ်ပဲတော့အလေးနဲ့စဉ်းစားမယ်အပင်ဖြစ်ပါတယ်လုပ်ငန်းဝင်တခုအမှန်ရာရေးအတွက်ဒါအလေးနဲ့ထားပြီးစဉ်းစားရမယ်ဒီနေ့ပဲဒီကကြီးဒေါက်တာစိန်ထုံးနဲ့ဒီကျောင်းကြီးဆွေးနွေးနေလေတယ်သူကတတိယတော့ကသင်နေတော့ကကျင့်ကျင့်လွယ်ထွက်တဲ့ပုဂ္ဂိုလ်တွေဟာဘာမှအပြစ်မဖြစ်ဘူးလို့သူကထင်တယ်ဆိုတဲ့အကြောင်းသူကပြောနေတယ်ပြောတယ်လေဦးဇင်းကကျင့်ကျင့်လွယ်ထွက်လို့ရှိရင်အပြစ်ကြီးတဲ့အကြောင်းကိုသူကဒီနေ့နည်းနည်းရှင်းပြပါတယ်ဒီလောကလည်းရှင်းပြဖို့လေနောက်ဘုထာမန်နည်းနည်းနည်းနည်းထပ်ပြောမယ်နော်ဦးဇင်းတို့ဘာကြီးကဒါတို့စီကသန္ဓမဘုရားရှင်ရဲ့သာသနာတော်အတွင်းမှာအနည်းနှစ်သောင်းတိုင်တိုင်တိလသမတိပညာသိက္ခာ၃ရပ်ကိုအသက်အသေးခံပြီးကျင့်ကြံကြုပ်ကိုပေါင်းများအထုတ်ခဲ့တဲ့ယဟန်တော်တပါဖြစ်ခဲ့ဘူးပါလေ။သန္ဓမဘုရားရှင်ရဲ့သာသနာတော်နောက်ပိုင်းရောက်လာတဲ့အချိန်ကသာသနာတော်မှာနေတဲ့ယဟန်ကြီးရဲ့တိလသမတိပညာသိက္ခာ၃ရပ်ဖြည့်ကျင့်မှုနဲ့ညော်ရက်မှုတွေကိုကြည့်ပြီးမကျေနပ်ကြဘူးအားများကြအောင်။အားများတဲ့အချိန်ကကျတော့ ဤဟန်တော်၆ပါးမိတ်ဆွေတိုင်ပင်ပြီးတော့တောင်ထိပ်တစ်ခုကိုတက်တက်ပြီးတဲ့အချိန်ကကျိုးရည်နဲ့ဆွပြီးတက်တောင်ထိပ်လည်းရောက်တော့ကဲအသက်ကိုငတ်ွက်ခြင်းရှိတဲ့ပုဂ္ဂိုလ်တွေဆင်းသည်ခုနေဘယ်သူမှအသက်ကိုငတ်ွက်မှုမရှိဘူးသလိုရှိနေဒီကျိုးရည်အကုန်ဖြတ်ချမယ်ဆိုကျိုးရည်ဖြတ်ချလိုက်ဖြတ်ချပြီးတော့ဆင်းလို့မရတော့ဘူးတောင်ထိပ်မှာအဲ့ဒါအသက်အသေးခံပြီးတော့တရားအားထုတ်လိုက်ကြတာအဲ့ဒီ6ဦးတည်းကတပါးယဟန်ဖြစ်သွားတယ်ယဟန်ဖြစ်သွားတဲ့မထေရကြီးကနေသူကဆုံးခံပြီးတော့ကျန်တဲ့ကိုရောင်းကိုကျွေးတော့ကျန်တဲ့ကိုရောင်းကဘာမင်းရှိအရှင်ဘုရားတို့အရှင်ဘုရားတပည့်တော်တို့ဒီတောင်ထိပ်ကိုတက်ပြီးတရားအားထုတ်ဖို့ရန်ဂရိကဟုတ်ပြုစဉ်အခါကယဟန်ဖြစ်တဲ့ပုဂ္ဂိုလ်ကနေကျန်တဲ့ပုဂ္ဂိုလ်ကိုဆုံးခံပြုရမယ်ဆိုတဲ့ဂရိကဟုတ်မပါခဲ့ပါဘူးတောင်ထိပ်တပည့်တော်တို့မစားဘူးအဲရှိသေးတော့ဆိုပြီးသူကလည်းယဟန်မထေရဖြစ်တဲ့သူဇာဘိညင်းလေးနဲ့သူဆက်နေတဲ့နေရာကြွသွားတယ်၅ဘန်းကျန်တယ်၅ဘန်းကလည်းနောက်မကြခင်တရားနဲ့၃ရက်မြောက်မှနဲ့တူတယ်အနာဂံဖြစ်သွားတဲ့တပါအနာဂံဖြစ်တဲ့ပုဂ္ဂိုလ်ကလည်းဒီလိုပဲဆုံးခံကြတယ်ကျန်တဲ့ပုဂ္ဂိုလ်ကလက်မခံဘူးသူလည်းဆန္ဒရံကြွသွားတယ်ကျန်နေတဲ့၄ဘန်းကပုရောဟိတအချင်းနဲ့ပဲပုရောဟိတသီလနဲ့ပဲဘဝကိုအဆုံးသတ်ပြီးကွယ်လွန်သွားကြပါတယ်ကွယ်လွန်သွားတဲ့အချိန်မှာခုနကအရှင်ဘာကြီးကဓာရုစီအမထေရအလောင်းထံတပါပါတယ်သူတို့ပြောကြတယ်အရင်တော့ကသဗ္ဗဖျားရှင်သံဃာတော်ကနေပြီးတော့ဖြစ်ခဲ့တယ်ခုနကအနာဂံပြမကြီးအနာဂံယဟန်တော်ယဟန်တော်တပါးကတော့ပြမကြီးရောက်သွားတယ်ပြမကြီးကနေပြီးတော့မိမိရဲ့မိတ်ဆွေတွေကိုအများနဲ့ဆက်လက်ပြီးကြည့်နေပါတယ်စောင့်ရှောက်နေတယ်တို့ကတော့ဘာလို့များဆိုပြပွင့်နေချင်းကြတော့ဘာကြီးကဓာရုစီအမိအလောင်းကသုဘာရကသင်္ဘောစီမှာသင်္ဘောပြက်ပြီးမျောလာရင်းနဲ့အဝတ်မရှိတာကိုအကြောင်းပြုပြီးလူတွေကယဟန်တော်လိုဝင်ကိုယ်ကြရတယ်သူလည်းတာယာပြီးတော့ယဟန်တော်လုပ်နေတာပဲအဲ့ဒီမှာပြမကြီးကနေလာပြီးတတိပေးတယ်လောကမှာသစ္စာလေးပါးကိုသိတော်မူမြင်တော်မူတဲ့ဘုရားရှင်ဘုရားမသောတိပြိမုန်စီတုံးကြောင့်လည်းမဂုပွင့်ထုံးပေါ်ပေါက်ပြီးသတင်းတော်နေတယ်။သင်ယဟန်နာမဟုတ်ခဲ့တဲ့လောကမှာယဟန်နာလုံမနေနဲ့ဆိုချင်းချောက်ပြီးတော့ဘုရားရှင်ထံသွားဖို့ရန်အတွက်ညွှန်ကြားပေးတယ်။ဘုရားရှင်ဘုရားမလောကပွင့်ထုံးပေါ်ပေါက်ပြီးဆိုတော့သူကလည်းပြည့်စုံမဝိညာဉ်သာဖြစ်နေတော့ဉာဏ်ကလည်းသိချက်တော့ညာရင်းညံ့မဲ့သွားပါတယ်ဗြဟ္မာကြီးကလည်းညာရင်းညံ့ဇေတုံးကြောင့်လည်းကိုရောက်အောင်အကူအညီပေးလိုက်တယ်။ရောက်ရှိသွားပြီ။အဲ့ဒီသုတ်တံမှာအထက်ကကဘာဖွင့်ထားလဲဒီပါဠိကဒေါရုစရိယခုနကသေသပြင်ကျက်ကလေးတွေကိုအိုးအဆင်းအုပ်ပြီးတော့ယဟန်နာလုပ်နေတာနဲ့ပတ်သက်လို့ကျင့်စဉ်လွှဲချော်နေတယ်ကျင့်စဉ်လွှဲချော်တာနဲ့ပတ်သက်ပြီးတော့အထက်ကကဘယ်လိုသတိပေးထားလဲဒုပတိပန္နောဟိသာသနာပိဋကတောတတ္ထုဓမ္မသတိတွေပါဟာရံတိတိနာမဒုပတိပန္နကျင့်စဉ်လွှဲချော်နေတဲ့ပုဂ္ဂိုလ်သည်သာသနာပိဋကတောသာသနာကိုဖြည့်ဆည်းနေတယ်ဘာဖြစ်လို့လဲကျင့်စဉ်လွှဲချော်တာနဲ့သာသနာကိုဖြတ်ထားတယ်ဘယ်လိုဆိုင်တယ်လို့မေးချင်မရှိဘူးလားကျင့်စဉ်လွှဲချော်တာဘာအပြစ်မှမရှိဘူးလို့အပြစ်မရှိဘူးမဟုတ်ဘူးလားအပြစ်ကိုရှိဒါကိုအစဉ်ကပြောချင်လို့ပါသာသနာဆိုတာကဘာလဲသီလသာသနာသမာဓိသာသနာပညာသာသနာဆိုပြီးဘုရားရှင်ဆုံးမထားတဲ့အဆုံးမစကားတွေရှိကျင့်စဉ်တွေရှိဘုရားရှင်ရဲ့အဆုံးအမတွေကိုသာသနာလို့ခေါ်တော့ဘုရားရှင်ရဲ့အဆုံးအမတွေကိုအကျင့်ချုပ်လိုက်တော့သီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်၃ခုထွက်လာသီလသာသနာသမာဓိသာသနာပညာသာသနာလို့ခေါ်ပါတယ်ဒီတော့ပုဂ္ဂိုလ်တို့ကဘုရားရှင်ကနေပြီးတော့မေဖို့နိဗ္ဗာန်ရရတဲ့သီလကျင့်စဉ်ကိုကျင့်ဖို့သိက္ခာ၃ရက်အကျင့်များကိုကျင့်ဖို့ဟောထားခဲ့ပုဂ္ဂိုလ်တို့ကတော့တဏှတိအမတ်ကြီးတို့ပြန်မှုပြီးတော့ဘုရားထံသွားရင်ယဟန်နာဖြစ်သွားတဲ့ထုံးကြီးတွေကြည့်ပြီးသီလဆင်းခြင်းကိုမလိုဘူးလို့ပြောတယ်။အဲဒီလိုဆိုတော့ဒီသီလသာသနာကိုသူကဖြည့်ဆည်းတဲ့အတိအပဖြစ်မှာတော့ဘူးလား။ဟုတ်အတိအပကဒါပေမဲ့တန်ခိမကြီးကသူကဘာဖြစ်လို့ပြန်မှုပြီးသွားရင်ယဟန်နာဖြစ်ရလဲလို့မေးရင်တော့ဘုရားရှင်ထံရောက်တော့ဘုရားဖူးကဒီနဲ့ပြန်မှုပြေးသွားပါလေ။ပြေးသွားတဲ့အချိန်မှာဘုရားရှင်ကသူ့ကိုကြောက်ပြီးတရားဟောတော့သူကအကျိုးကြောင့်ဝင်သွားတာဖြစ်တယ်။ဒါပေမဲ့ဒီလောက်တော့ဖြစ်တဲ့ပုဂ္ဂိုလ်တွေကဘယ်မှာသီလသမာဓိပညာတွေသိက္ခာသုံးရက်တွေဘယ်လိုဖြစ်ခြင်းမလဲလို့မေးချင်တယ်။မိမိလည်းတဏှိမကြီးဟောတဲ့တရားကိုနားကြည့်ဖို့သူ့လိုဘာမှမဖြစ်ဘူးဆိုရင်သူတို့ကမခုံးချင်းမရှိဘူး။ဟုတ်တယ်မလား။သူတို့ကဒီလိုဖြစ်နေအောင်ဖြစ်ထားတဲ့မျိုးစီတွေပါခဲ့တယ်။ပါခဲ့တော့သူတို့ကတရားနာယုံနဲ့ကျွတ်မဲ့စိတ်နဲ့မှသူတို့ဝင်နေတယ်။အဲ့ဒီတရားနာယုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်တွေကဥပ္ပတိဒီညူပုဂ္ဂိုလ်နဲ့ရှိတဲ့ဝိပ္ပစီဒီညူပုဂ္ဂိုလ်နဲ့ရှိတဲ့အကျင့်ဟောယုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်ရှိတဲ့အကျင့်ဟောယုံနဲ့ကျွတ်မဲ့ပုဂ္ဂိုလ်ရှိတယ်။အဲ့ဒီပုဂ္ဂိုလ်တွေကတော့သူတို့ကြည့်ရမယ့်အချိန်ဒီတရားနာတဲ့အချိန်ပိုင်းလေးပဲ။တရားနာနေတဲ့အချိန်လေးမှာသီလသမာဓိပညာသိက္ခာသုံးပါးသုံးအောင်ကျင့်နိုင်ရင်သူတို့မေဖို့နိဗ္ဗာန်ရတာပဲ။မိမိတို့လည်းဒီတိုင်းပဲ။နေရပုဂ္ဂိုလ်မှာလည်းမိမိတို့တရားကျင့်တဲ့အချိန်မှာသီလသမာဓိပညာသိက္ခာသုံးပါးသုံးအောင်ကျင့်နိုင်ရင်မိမိတို့လည်းတရားကျမှာပဲ။ဒါကြောင့်မိမိတို့တရားကျင့်ရမယ့်အချိန်ကသူတို့တရားနာတဲ့အချိန်လေးပုဂ္ဂိုလ်ညနဲ့လနဲ့နှစ်နဲ့ချီပြီးကျင့်ရမယ့်ပုဂ္ဂိုလ်မျိုးဖြစ်ခဲ့ရင် ရက်နဲ့ကြည့်ရင်ရက်ပိုင်းပေါ့လနဲ့ကြည့်ရင်လပိုင်းနှစ်နဲ့ကြည့်ရင်နှစ်ပိုင်းသီလသမထပညာဒိဋ္ဌာတို့အစုံကျင့်နေဖို့လိုတယ်မကျင့်ရင်ရှင်းပိုင်းမှာသီလမလုံခဲ့တာတွေကိုဒါသိထည့်ပြောနေလို့မဖြစ်ဘူးအင်္ဂုလိမာလာကြည့်ပေါ့လူဘဝမှာလူတွေတက်ခဲ့တယ်သီလမစင်ကျင်ဘူးဒါပြင်းနဲ့ယဟန်ဘဝယဟန်ပြုတဲ့နေ့ကနေစပြီးဒီသီလကိုစင်ကျင်အောင်ထိန်းသိမ်းဆောက်ရှောက်တယ်သူယဟန်တော်ဖြစ်သွားတယ်အဲကြောင့်မိမိတို့လည်းမေဘဝနိဗ္ဗာန်မေဘဝဘဝဝင်ကျင့်စဉ်တွေကိုကျင့်တဲ့အချိန်ခါနေစပြီးဒီသီလစင်ကျင်ဖို့ဒီသမားတွေလေထူထောင်ဖို့ဒီပညာတွေစနစ်တကျကျင့်တတ်ဖို့လိုပါတယ်နော်ဒီတော့ပုဂ္ဂိုလ်တို့ကဒီသီလမလိုဘူးလို့ပြောလိုက်တော့သီလသာသနာကိုဖြည့်ဆည်းတဲ့အတိအကျတန်ကျင့်စဉ်လွှတ်ထွက်သွားတာတစ်ဖက်ကသီလချင်းချင်းရမယ်လို့ဘုရားကဟောတယ်တစ်ဖက်ကကျင့်ဖို့မလိုဘူးပြောတော့ဒါသီလသာသနာကိုဖြည့်ဆည်းတဲ့အတိအကျဖြစ်သွားတယ်ဒါနောက်တစ်ခုဘုရားရှင်ကတမာတိထရုံဖို့ဟောတယ်မဂ်ကင်ရှင်ပါတယ်မှာတမာတိဆိုတဲ့မဂ်ကင်တစ်ခုထည့်ပြီးဟောတယ်ခေတ်ကဘာပြောလဲတမာတိထရုံဖို့မလိုပါဘူးဝိပဿနာဆိုတာခဏိကတမာတိနဲ့တွဲလည်ရတယ်သူကဒီလိုပြောပြန်တယ်ပြောလိုက်တဲ့အချိန်ခံကြတော့ဦးဇင်းတို့ခဏိကသမာဓိဆိုတာဒီပုဂ္ဂိုလ်ကဘာကိုခဏိကသမာဓိခေါ်တယ်ဆိုတာတိတ်သဘောမပေါက်လို့ပြောကြတာပါဘုရားရှင်ကဒီသမာဓိဆိုတဲ့သကလုံးကိုမာတိပရဏသုတ်တမပရမဇန်သမာဓိဒုတိယဇန်သမာဓိတတိယဇန်သမာဓိသရုဒ္ဓဇန်သမာဓိတွေကိုသမာဓိလို့ခေါ်ဆိုကြအတိအကျရှင်းတယ်ဒါကတော့မြင့်စင်ဒီပကဏီလို့ခေါ်ပါတယ်အထွတ်ထိပ်တော့ရောက်နေတဲ့ကာမဝဆရသမာဓိကိုဥပဒရသမာဓိလို့လည်းတချို့ညမှာသုံးတယ်ကာမဝဆရတမာတိရဲ့ရူပဝဆရတမာတိရဲ့အရူပဝဆရတမာတိရဲ့တမာတိ၃မျိုးရှိတဲ့အတိုင်းကတမာတိ၃မျိုးရှိတဲ့အတိုင်းကအလဲကောင်ဖြစ်တဲ့ရူပဝဆရတမာတိကိုယူလိုက်ရင်အစဖြစ်တဲ့ကာမဝဆရတမာတိအဆုံးဖြစ်တဲ့အရူပဝဆရတမာတိကိုပါထိသိမ်းပြီးတော့တင်းကျုံကြည့်တွေ့ရပါတယ်အဲ့ဒီလိုရေးတွေ့ရတဲ့ဤကိုမြစ်စီဒီပကနီးလို့ခေါ်ပါတယ်ဝေကောင်ကိုခလည်းကနေဂင်ကြီးမြောက်ပြသလိုဘုရားရှင်ဒီတမာတိ၃မျိုးလုံးကိုသိမ်းကြုံပြီးခေါ်ပြတယ်လို့ဆိုလိုပါတယ်။တနည်းအားဖြင့်ပြောရင်လည်းဥက္ကဋ္ဌနိတိတာနည်းလို့လည်းယူနိုင်တယ်။ကာမဝဆရတမာတိအထွတ်ထိပ်တော့ရောက်နေတဲ့ကာမဝဆရတမာတိရဲ့ရူပဝဆရတမာတိရဲ့အရူပဝဆရတမာတိရဲ့ဒီတမာတိ၃မျိုးတည်းကဝိပဿနာကုတဲ့အချိန်ခါမှာအကောင်းဆုံးဖြစ်နေတဲ့ရူပဝဆရတမာတိကိုဘုရားရှင်ကညွှန်ကြားလို့ဒီလိုရှင်းလင်းထားတယ်လို့ရူပဝဆရပရမဇန်သမားဒီဒုတိယဇန်သမားဒီတတိယဇန်သမားဒီသရုတ်ဇန်သမားဒီတွေကိုသမသမားဒီလို့ခေါ်ဆိုကြောင်းရှင်းထားတယ်လို့မှတ်ပါနော်။ဒါကြောင့်ဝိသုဒ္ဓိမေအထက်ကရာဒုတိယတဲ့ဇာမျက်နှာ220ချင်းမှာစိတ်တဝိသုဒ္ဓိနာမတဥပစာရာထသမပတ္တိယောစိတ်တဝိသုဒ္ဓိစိတ်တဝိသုဒ္ဓိခေါ်တာဥပစာရာသမားဒီနေတဲ့ကောသမပတ်ဖြစ်ပါလုံးကိုခေါ်ဆိုပါတယ်ဆိုပြီးသမသမားဒီဆိုတဲ့သုကလုံးရဲ့အဓိပ္ပာယ်ကိုရှင်းထားတယ်။စိတ်တဝိသုဒ္ဓိဆိုတာနဲ့သမသမားဒီဆိုတာနဲ့အတူတူပဲနော်။ဒီတော့ဒါကမဂ်ကင်ရှင်ပါစုံကြီးရဲ့အတွက်ဘာလို့ကဘာလို့အပ်တယ်လဲသမာဓိသမာသမာဓိဆိုတော့မဂ်ကင်တစ်ခုပါရမယ်သမာဓိဆိုတော့မလိုပါဘူးဆိုတော့သူကဘာဖြစ်လဲမဂ်ကင်ရှင်ပါမပြည့်တော့ဘူးမဂ်ကင်ဘယ်နှပါးဖြစ်သွားလဲ9ပါးဖြစ်သွားတယ်မဂ်ကင်9ပါးတဲ့နဲ့နိဗ္ဗာန်သွားလို့ရမရတော့ဘုရားကိုစဉ်းစားရမယ်အပိုင်ဖြစ်ပါတယ်နော်ဒါတစ်ချက်ဒီတော့သမာဓိဆိုတော့မလိုပါဘူးဆိုလို့ချင်းဘုရားရှင်ရဲ့သမာဓိသာသနာသမာဓိအဆုံးအမကိုဖြည့်ဆည်းပစ်ထားတယ်မတူဘူးလားဒီလိုပဲဖြစ်သွားပြီသို့တော့ဒီအပိုင်းလေးမှာနည်းနည်းလေးထပ်ဖြင်းဖို့တော့လိုတယ်ဝိသုဒ္ဓိမမဏိကပထမတဲ့ဆံမျက်နှာဆင်ကားမှာခဏိကသမာဓိနဲ့ကျင့်ပြီးတော့လောကုတ္တရမဉ္ဇဉ်ပုံညာကိုမြတ်နိုင်တဲ့အကြောင်းဖွင့်ဆိုထားတယ်အနိစ္စဒုက္ခနဲ့တဲ့လက္ခဏာရေးသုံးတာတင်ပြီးရှုခွာသုံးတဲ့လုံငန်းရက်တွေကိုနိဗ္ဗာန်သို့ဝင်ရောက်ဝိမောကတရားလို့ခေါ်ပါတယ်ကိလေသာတို့မှလွမြောက်ကြောင်းကျင့်ခြင်းကိုကျင့်နေတဲ့ဝိမောကလုံငန်းတွေပဲအဲ့ဒီလုံငန်း၃ရက်နဲ့ကျင့်ပြီးတော့လည်းမခုနိဗ္ဗာန်မြတ်နိုင်ကြောင်းဖွင့်ဆိုထားပါတယ်ခွင့်ပြုတဲ့အခါကျတော့ဒီခဏိကသမာဓိဆိုတော့ဘာလဲလို့ပြီးဖို့တော့လိုအပ်နေလိုအပ်တဲ့အချိန်ခါမှာဘုရားကဒီဓကမထလမ်းစဉ်ကနေပြီးတော့ထူထောင်ထားတဲ့သမာဓိကိုအထက်ကရာဆရာတော်ကဥပ္ပဒရာသမာဓိဆိုပြီးတော့သုတ္တတဝဝထံဓကမထဘိုင်းမှာနာမည်တက်ပြီးပေးထားပါတယ်အဲဒီနာမည်တက်မှုနဲ့ပတ်သက်လို့ဒီကဆရာတော်ကဒါရုံဤအဖြစ်ပင်စားပြီးတော့ဥပ္ပဒရာသမာဓိလို့အထက်ကရာဆရာတော်ဖွင့်ဆိုနေခြင်းဖြစ်ပါတယ်ဘာကြောင့်လဲဥပ္ပဇာရဆိုတာကဇံရဲ့အနိမ့်နမှာရှိနေတဲ့တမာတိကိုတော့ဥပ္ပဇာရတမာတိလို့ခေါ်တယ်။ဒါကမထန်လန်းခြင်းကဓာတိလေးပါးဆိုတဲ့သဘာဝလက္ခဏာတွေကိုအာယုယူပြီးရှုပွားသုံးသပ်နေရတဲ့အတွက်ပရမတ္တရားတို့ကနည်းနည်းတော့နည်းနည်းတဲ့တရားတွေကိုအာယုယူပြီးတော့ရှုပွားသုံးသပ်နေတဲ့တော့ဘာဝနာစိတ်ပြီးဉာဏ်ဝဇ္ဇဇံမှလို့ကပ်ပြီးမတည်နိုင်ဘူး။မတည်နိုင်တဲ့အတွက်သူကရနေလို့ရှိရင်သမာဓိတမျိုးတော့ရတယ်အဲ့ဒီသမာဓိကိုဘာသမာဓိလို့ခေါ်ရမလဲလို့မေးရင်တော့ ထက်ကရာဆရာတော်ကသတိတုပ္ပစာရအပြင်ဥပ္ပစာရသမာဓိကိုခေါ်နေတယ်သတိတုပ္ပစာဆိုတာကတော့ဉာဏ်နဲ့ကပ်နေတဲ့သမာဓိနဲ့သမာဓိဒီကိစံကျင်ခြင်းတူညီနေလို့ဥပ္ပစာရသမာဓိလို့ပြောခြင်းဖြစ်ပါတယ်သူ့မှာကပ်စီရဉာဏ်မရှိဘူးဘယ်လောက်ပဲအထောက်အထောက်ဉာဏ်ဘယ်လိုမှမရနိုင်ဘူးဒီတော့အင်းဥပ္ပစာဆိုတာကအိမ်နဲ့ကပ်နေတဲ့မြေကိုယ်သာအင်းဥပ္ပစာခေါ်တယ်ဘုန်းကဥပ္ပဒရာသမားကြီးဆိုတာလည်းဇာနဲ့ကနေတဲ့သမားကြီးကိုသာဥပ္ပဒရာသမားကြီးလို့ခေါ်တယ်။ဒါကတ္တိယအိမ်မမရှိရင်အိမ်ဥပ္ပဒရာလို့ပြောလို့ရမလား?မရဘူး။ကတ္တိယဇာမမရှိရင်လည်းဒီသမားကြီးကိုဥပ္ပဒရာသမားကြီးလို့ပြောလို့ရမလား?မရနိုင်ဘူး။ဒါကြောင့်သတိဥပ္ပဒရာအပြင်ဥပ္ပဒရာအပြင်အထက်ကရာဆရာတော်ကတင်စားပြီးတော့ဥပ္ပဒရာသမားကြီးလို့သုံးခြင်းသုံးဆောင်ခြင်းနှစ်ခြင်းဖြစ်တယ်ဆိုပြီးရှင်းထားတယ်။ဒါတော့သူ့ကိုတည့်ရဲ့အပြင်ဥပ္ပဒရာသမားကြီးလို့မခေါ်နိုင်ဘူး။သတိတုပ္ပစာရအပြင်ကတင်စားပြီးတော့သဥပ္ပစာရသမားကြီးကိုခေါ်နိုင်တယ်။မောက္ခအပြင်သူ့ကိုခေါ်ရင်ဘယ်လိုခေါ်ရမလဲ။အဘိဓမ္မာတသင်္ဃာကျမ်းလေးမှာတော့သမာဓိကိုပရိက္ခမသမာဓိဥပ္ပစာရသမာဓိအပ္ပန္နသမာဓိဆိုပြီးသမာဓိ၃မျိုးဖော်ပြထားတယ်။ဝိသုဒ္ဓိမထေရကပထဝီကတိနာနိဒေသဘိုင်းမှာကျတော့ခဏိကသမာဓိဥပ္ပစာရသမာဓိအပ္ပန္နသမာဓိဆိုပြီးသမာဓိ၃မျိုးဖော်ပြထားတယ်။ခဏိကသမာဓိနဲ့ပရိက္ခမသမာဓိအတူတူပဲဖြစ်ပါတယ်။ဒါကြောင့်သမထဘိုင်းမှာဆိုလို့ရှိရင်သမာဓိဘယ်လိုမျိုးရှိလဲ၃မျိုးခဏိကသမာဓိရဲ့ဥပ္ပဒရာသမာဓိရဲ့အပ္ပနာသမာဓိရဲ့ဆိုပြီးသမာဓိ၃မျိုးရှိတယ်။ဓမ္မတန်လည်းခြင်းများထူထောင်ထားတဲ့အထွတ်ထိပ်ဆုံးရောက်နေတဲ့ကမောသရသမာဓိသည်ဥပ္ပဒရာသမာဓိအစ်စ်မဟုတ်ခဲ့ဘူးဆိုရင်သူ့ကိုဘာသမာဓိလို့ခေါ်မလဲ။ခဏိကသမာဓိလို့ခေါ်တယ်။အဲ့ဒီသမာဓိကိုခဏိကသမာဓိလို့ပြောနေတာ။ဒီတော့မိမိသာလည်းတရားကိုရင်တော့ဝင်မရဲ့အတလီပါလည်းမရှိဘူး။ဓမ္မတန်လည်းခြင်းကနေပြီးတော့အထွတ်ထိပ်ဆုံးရောက်နေတဲ့ကမောသရသမာဓိရောက်အောင်လည်းမကြိုးစားဘူး။အဲ့ဒီပုဂ္ဂိုလ်တန်တယ်မဒီခဏိကသမာဓိဖြစ်မလား?မဖြစ်နိုင်ဘူးတစ်ချက်။ဘာဖြစ်လို့လဲဒီသောတဝိပဿနာယန္တိကပုဂ္ဂိုလ်ဒီဈေးတိဝိသုဒ္ဓိလို့ခေါ်တဲ့ဝိသုဒ္ဓိဉာဏ်အမြင်နဲ့ပြည့်စုံခြင်းနဲ့ဆိုလို့ရှိရင်ဘာကနေစအထောက်ရမလဲသောတဝိပဿနာယန္တိကောဘာနာအယမေဘောဝါသမထယန္တိကောသတုဓာတုဝဝဋ္ဌာနိယဟုတ္တနာတေသံတေသံဓာတုပရိကမုခနာအညာတရမုခဝေနာဒီခေပါတောဘဝိထာရတောဘသတ္တသောဓာတုယောပရိခဏာတိသတိဖြင့်အထက်ကရကရှင်းထားတယ်ယောဂမတန်ကစခြင်းနဲ့သမထယန္တိကပုဂ္ဂိုလ်ပဲဖြစ်ဖြစ်ဒေဝိသုဒ္ဓိစကားကိုတိုက်ရိုက်သွားခြင်းနေတဲ့သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ပဲဖြစ်ဖြစ်ထိုပုဂ္ဂိုလ်နှစ်မျိုးတို့သည်ဒေဝိသုဒ္ဓိစကားကိုကူးတော်မယ်ဆိုလို့ရှိရင်တော့ဘာလို့ကလဲဓာတ်လေးပါးကစတင်ပြရတယ်အကျဉ်းကြီးကြရင်အကျဉ်းကြီးအကျဉ်းကြီးကြရင်အကျဉ်းကြီးနှစ်နည်းနည်းနဲ့ဓာတ်ကြီးလေးပါးကိုစတင်သိရမယ်လို့ဒီလိုညွှန်ကြားထားတယ်အဲ့ဒီညွှန်ကြားချက်အရာဘုရားတို့ဇံကိုအချိန်မခံမဲနဲ့ဝိပါဒနာကိုတိုက်ရိုက်သွားခြင်းတဲ့ပုဂ္ဂိုလ်မှန်ခဲ့ရင်ဘာကိုစရှိပါ့မလဲ။ဒါလေးပါစရှိပါ့။ဘာဖြစ်လို့ဒီယုံတရားကိုသိကျင်တဲ့ဒါလေးပါကိုစရှိနေရတယ်လဲခဏခဏပြောတယ်နော်။ကမ္မထာမှာသမထာဘိုင်းမှာကမ္မထာ40ရှိတယ်။ဝိပါဒနာဘိုင်းရောက်လာရင်ကမ္မထာကဘယ်နှမျိုးရှိလဲ ?2 မျိုးပဲရှိတယ်။ယုတ်ကမ္မထာ၊နံကမ္မထာဆို2မျိုးရှိတယ်။အဲ့ဒီ2မျိုးတည်းကဘုရားရှင်ဒီယုတ်ကမ္မထာရှုဘက်ကိုဟောရင်ဘယ်လိုဟောလဲ?တထဘဂဝါရူပံကမထာနံကထေတောသင်္ခေပမနတိကာရဝတိနာဘဝိထာရမနတိကာရဝတိနာဝသုဒ္ဓတောဘဝဋ္ဌာနံကထေတိဟောခဏခဏပြောနေတယ်ဘုရားရှင်ဒီယောဂကမထာရှုဘက်ကိုဟောပြီဆိုလို့ရှိရင်သင်္ခေပမနတိကာရခေါ်တဲ့ဓကမထာအကျဉ်းနှလုံးသွင်းသည်ဝိထာရမနတိကာရခေါ်တဲ့ဓကမထာအကျဉ်းနှလုံးသွင်းသည်အဲ့ဒီနှစ်နည်းတို့တည်းတနည်းနည်းဖြင့်ဟောတော်မူမြဲသုဒ္ဓတောဘဝဋ္ဌာနကမထာကိုဟောတော်မူမြဲဓမ္မတာဖြစ်တယ်ဒီတော့ဘုရားရှင်ဒီယောဂကမထာရှုဘက်နဲ့ပတ်သက်ပြီးကမထာဘယ်နှမျိုးဟောလဲ2မျိုးကံကမ္မထအကျဉ်းကြီးကံကမ္မထအကျဉ်းကြီးဒီနှစ်နည်းပဲဟောတယ်ဒီတော့ယောဂကမ္မထရှုမှတ်မှာဘုရားရှင်ကတံကမ္မထအကျဉ်းကြီးနဲ့တံကမ္မထအကျဉ်းကြီးနှစ်နည်းသာဟောတော့မိမိတို့ကလည်းယုတ်တရားကိုရှုခြင်းနဲ့ဆိုလို့ရှိရင်ဘယ်လိုရှုမလဲတံကမ္မထအကျဉ်းကြီးကျရင်အကျဉ်းကြီးနဲ့ရှုအကျဉ်းကြီးကျရင်အကျဉ်းကြီးနဲ့ရှုနှစ်နည်းလုံးကျရင်လည်းနှစ်နည်းလုံးရှုဖို့ဒါပဲရှိနည်းပဲစနစ်နဲ့ဒီထွင်ပြီးတော့ရှုလို့ဖြစ်ပါမလားဖြစ်နိုင်ဘူးဒါကြောင့်ဒီတိုင်းကမတဲ့လက်ချင်းကထူထောင်တဲ့သမာဓိကိုမုတ်ချအပြင်ဘာသမာဓိလို့ခေါ်လဲ။ခဏိကသမာဓိလို့ခေါ်တယ်။ဒါလေးမှတ်ထားသဖက်က။သို့သောဝိပဿနာဘဏ်ရောက်လာပြီ။ဝိပဿနာဘဏ်ရောက်တဲ့အချိန်ကကျတော့ဝိပဿနာတို့ရဲ့အချိန်ကဘယ်လိုရှိလဲ။ဟောအထက်တန်ရှင်အထက်ကရာဆာမျက်နှာ290 291မှာလည်းဖော်ပြထားပါရဲ့။ဝိသုဒ္ဓိမဲ့အထက်ကရာဒုတိယတဲ့ဆာမျက်နှာ300 301မှာလည်းဖော်ပြထားပါရဲ့။ဝိသုဒ္ဓိဟုတ်ထာဏဂါမိနိဝိပဿနာဉာဏ်ကိုအမျိုးမျိုးရေတွက်ပြန်ထားတယ်။အဲ့ဒီအပိုင်းမှာလိုရင်းလေးကဘာလဲ?ဣဇ္ဇဒခန္ဓာ၅ပါးတည်းကိုရှုပွားသုံးသပ်နေုံနဲ့လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးဗိဓာခန္ဓာ၅ပါးတည်းရှုပွားနေုံနဲ့လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးယောဂမထယုတ်တရားတည်းကိုရှုပွားလက္ခဏာ၄သုံးသပ်ခြင်းဖြင့်ရှုပွားသုံးသပ်နေုံနဲ့လည်းမညာဘယ်လိုမှမဆိုင်နိုင်ဘူး နန်တရားတက်တဲ့ကောင်လက္ခဏာရေးသုံးတာနေပြီဝိပဿနာရှုပွားသုံးတာနေုံနဲ့လည်းမညာဘယ်လိုမှမဆိုင်နိုင်ဘူးလို့ဒီလိုဆုံးဖြတ်ထားတယ်။အဲဒါကြောင့်ဘယ်လိုဝိပဿနာဆိုတာလုပ်ရမလဲ။သောကာလေနဣဇ္ဇတံသမ္မသတိကာလေနဗေဒသောထိုယောဂီပုဂ္ဂိုလ်သည်ကာလေနယံခဣဇ္ဇတံဣဇ္ဇတံခန္ဓာ၅ပါးကိုသမ္မသတိလက္ခဏာရေးသုံးတန်းတည်း၍ရှုပွားသုံးတန်း၍နေပေ၏။ကာလေနယံခဗေဒဗေဒခန္ဓာ၅ပါးကိုသမ္မသတိလက္ခဏာရေးသုံးတန်းတည်း၍ရှုပွားသုံးတန်း၍နေပေ၏။ယံခဣဇ္ဇတံခန္ဓာ၅ပါးကိုလက္ခဏာရေးသုံးတန်းတည်းဖြင့်ရှုပွားသုံးတန်းနေပါ။ယံခဗေဒခန္ဓာ၅ပါးကိုလက္ခဏာရေးသုံးတန်းတည်းဖြင့်ရှုပွားသုံးတန်းနေပါ။ဒါကစကားတည်း။ယုံတရားတက်တဲ့ကိုလက္ခဏာရေးသုံးတန်းတည်းဖြင့်ရှုပွားသုံးတန်းနေုံနဲ့ငန်တရားတက်တဲ့ကိုလက္ခဏာရေးသုံးတန်းတည်းဖြင့်ရှုပွားသုံးတန်းနေုံနဲ့လက်မညာဘယ်လို့မှမဆိုင်နိုင်ဘူး။ဒါကြောင့်ယုံနဲ့နဲ့နှစ်မျိုးမှလည်းဘယ်လိုရှုရမလဲ။လောကာလေနရူပံသမ္မတတိကာလေနအရူပံသောထိုယောဂီပုဂ္ဂိုလ်သည်ကာလေနယံခရူပံယုံတရားကိုသမ္မတတိသုံးသရှုပွား၍နေ၏။ကာလေနယံခအရူပံဏတရားကိုသမ္မတတိသုံးသရှုပွား၍နေ၏။ယံခဏတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်းတည်းဖြင့်ရှုပွားသုံးသနေပါ။ယံခယုံတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်းတည်းဖြင့်ရှုပွားသုံးသနေပါ။ယံခန္ဓာတရားကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတန်းတည်းဖြင့်ရှုပွားသုံးသနေပါ။ဒီလိုညွှန်ကြားထားတယ်။အဲ့ဒီညွှန်ကြားချက်ကိုကောက်ဆက်ချက်လိုက်တော့ဥစဉ်တော့ဒီဝိပဿနာဆိုတဲ့လုပ်ငန်းခွင်ဒီသမထမှလို့အာယုတ္တကုရီအပေါ်မှာစုသိမ့်ထားတဲ့လုပ်ငန်းမျိုးဟုတ်လား?မဟုတ်ဘူး။ယံခဣဇ္ဇတခန္ဓာ၅ပါး၊ယံခဗိဒ္ဓခန္ဓာ၅ပါး။အဲ့ဒီမှာလည်းအစ္ဆဒ္ဒမှာလည်းယုံနေတဲ့အနှမျိုးရှိတယ်၊ဗိဓမ္မာလည်းယုံနေတဲ့အနှမျိုးရှိတယ်။အဲ့ဒီထက်ကလည်းယံခယုံတရား၊ယံခဏတရားကိုရှုရအောင်။အဲ့ဒီလိုရှုတဲ့အပိုင်းမှာလည်းယံခအနိစ္စလက္ခဏာတင်းပြီးရှုရတယ်၊ယံခဒုက္ခလက္ခဏာတင်းပြီးရှုရတယ်၊ယံခအနတ္တလက္ခဏာတင်းပြီးရှုရတယ်။အတိတ်မှာလည်းထုံနည်း၎င်း၊အနာဂတ်မှာလည်းထုံနည်း၎င်းပဲ။အဲ့ဒီလိုရှုရတဲ့လုပ်ငန်းရာမျိုးဖြစ်တဲ့သမထမှာလို့အရင်တစ်ခုတည်းအပေါ်မှာစုစိတ်ပြီးရှုနေရတဲ့လုပ်ငန်းရာမျိုးမဟုတ်ဘူး။အဲ့ဒီလိုရှုတဲ့အချိန်ခါမှာဖြစ်ပေါ်နေတဲ့သမာဓိကိုဘာသမာဓိလို့ပြောမလဲ။သမာဓိရှိအဲ့ဒီချိန်ကလည်းသမာဓိရှိမှဒါနဲ့ဒီလိုလဲရှုနိုင်တယ်အဲ့ဒီတော့ယံခဣဇ္ဇတယံခဗိဓယံခယုတ်တိယယံခဏတရားတွေကိုယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာလက္ခဏာရေးသုံးတာတင်ပြီးရှုဖို့သုံးတာနေတဲ့အချိန်ခါမှာဖြစ်ပေါ်တဲ့သမာဓိကိုဘာသမာဓိလို့ပြောမလဲဘာသမာဓိလို့ပြောတယ်ဆိုတာကိုဝိသုဒ္ဓိမဲ့အထက်ကရာပထမရဲ့ဇာမျက်နှာ280ဒီအာနာပါနသတိကထာပိုင်းမှာဖွင့်ထုတ်ထားပါတယ်နော်ကဲဘယ်လိုဖွင့်ထားလဲသမထဟံစေတံတိပရမေသနာတိဝတေနအာရမဏေစေတံသမအာထဟံတောသမံထပင်တော်သမထဟံစေတံစိတ်ကိုကောင်းစွာထားတယ်ဘယ်မှာထားတယ်လဲဆိုသမထပိုင်းအနေနဲ့ကတော့သမထရဲ့အာယုံဖြစ်တဲ့အာနာပါနကိုရှုနေတာဖြစ်တော့အာနာပါနပရိဘာဂနမိတ်အာယုံဘာစိတ်ကိုကောင်းစွာထားတာကိုသမထဟံစေတံဆိုပြီးဒီလိုဖွင့်ထားတယ်နောက်တစ်ခုဝိပဿနာပိုင်းမှာကောင်းစွာထားပုံနဲ့ပတ်သက်လို့ဆက်ပြီးအထက်ကကဖွင့်ထားတယ်ဒီပိုင်းလေးကိုကိုပြောနေတာပဲနော်ယံနိဝါပဏ္ဏဇာနာနိသမဗိသိဉ္စဘာဥထာယဇာနာတံပြုတ်တံစိတ်တံခယတောဝယတောတံပတ္တောဝိပဿနေခဏိလက္ခဏပတိဝေဒေနဩဘိသတိခရိင္ကစိတ်တေကကရာယံနိဝါပဏ္ဏဇာနာနိထိုဇံတို့ကိုမူနိအာနာပါနလမ်းစဉ်ကပထမဇံဒုတိယဇံတတိယဇံသုတ္တဇံတိပေါ့တယ်အဲ့ဒီဇံ၄ပါးကိုနော်ယံနိဝါပဏ္ဏဇာနာနိထိုဇံတို့ကိုသမဗိသိဉ္စတို့အဝင်စားပြီး၍ဥထာယဇံမထား၍ဇာနာတံပြုတ်တံစိတ်တံဇံနေခြင်းတဲ့စိတ်ကိုသဏ္ဍာန်တံပြည့်စည်ဆိုတာကတော့စေယောစေတသိက်ကိုအကုန်လုံးပါပါတယ်နော်ခရတော်ဂုံတတ်ပြတ်တတ်တဲ့ဂုံတတ်တဲ့ခရသဘောအဖြင့်ဝေယတော်ပြတ်တတ်တဲ့ဝေယသဘောအဖြင့်တံပတတော်ကောင်းစွာရှုဖို့ရည်နေသောယောဂဝတ္တရာပုဂ္ဂိုလ်ရဲ့တန်တန်၌ဝိပဿနာခဏေဝိပဿနာဉာဏ်ရဲ့အခိုက်၌လက္ခဏပတိဝေဒေနအနိစ္စလက္ခဏဒုက္ခလက္ခဏအနတ္တလက္ခဏကိုထိုးထွင်းသိမြင်ခြင်းဖြင့်ခဏိကစိတ်ဖြင့်ကကရာခဏိကစိတ်ဖြင့်ကကရာအမိရတဲ့သမာဓိသည်ဥပ္ပဇ္ဇတိဖြစ်ပေါ်၍လာပေ၏ခဏိကသမာဓိတစ်မျိုးပေါ်လာတယ်ဘယ်လိုလဲဆိုတော့အနိစ္စလို့ရှုရင်အနိစ္စအချင်းအချင်းဒီဉာဏ်တရားတွေကိုသိနေတဲ့အနိစ္စလက္ခဏာကိုထိုးထွင်းသိနေတဲ့အချင်းအချင်းစိတ်တည်ခြင်းမှုခဏိကစိတ်တည်ခြင်းကခေါ်တဲ့သမာဓိတစ်မျိုးပေါ်လာတယ်ဒုက္ခလို့ရှုရင်လည်းဒုက္ခအချင်းအချင်းဒုက္ခလက္ခဏာကိုထိုးထွင်းသိနေတဲ့အချင်းအချင်းခဏိကစိတ်တည်ခြင်းကအမြင်ရတဲ့သမာဓိတစ်မျိုးဖြစ်ပေါ်လာတယ်အနတ္တလို့ဒီဇန်တရားဇန်တရားတွေကိုရှုနေကြရင်လည်းအနတ္တအချင်းအားဖြင့်အနတ္တလက္ခဏာကိုထိုးထွင်းသိနေတဲ့ခဏိကစိတ်တည်းတက္ကရာအမြင်ရတဲ့သမာဓိတစ်မျိုးပေါ်လာတယ်ဒီစကားလေးကိုနည်းနည်းလေးမှတ်ချက်ကြည့်နော်ခဏိကစိတ်တည်းတက္ကရာဆိုတာကဘာဆိုတာလဲပထမဒီဇန်ကိုဝင်စားရတယ်ဇန်ဝင်စားပြီးတဲ့အချိန်ကကြမှာဇန်မှထလိုက်ထပြီးတဲ့ကဒီဇန်ဏတရားတွေကိုအနိစ္စလို့ရှုရင်အနိစ္စချင်းအားဖြင့်တည်နေတဲ့ခဏိကစိတ်တည်းကကရတမာတိဒုက္ခလို့ရှုရင်ဒုက္ခချင်းအားဖြင့်တည်နေတဲ့ခဏိကစိတ်တည်းကကရတမာတိ အနတ္တလို့ရှိရင်အနတ္တအခင်အဖြစ်တည်နေတဲ့ခဏိကစိတ်ကြီးကကရတမာတိဆိုတဲ့ဒီတမာတိတစ်မျိုးပေါ်လာပါတယ်ဒါပြောတာဒီစကားကိုကိုယ်ဆက်ချင်ဒီကကြီးနားလည်လောက်ပါတယ်နော်ဒီနေ့ကမ္မထမ်းကြောင့်ဝင်လာပြီဇန်ဆိုတာဘာလဲမသိဘူးဇန်ဉာဏ်တရားဆိုတာဘာလဲမရှိတတ်ဘူးအဲ့ဒီဇန်ဉာဏ်တရားတွေရဲ့ဂုံတတ်တဲ့ခရသဘောပြည့်နေတဲ့ဝရသဘောလည်းမသိဘူးအဲ့ဒီပုဂ္ဂိုလ်သန္တာမှာဒီခဏိကစိတ်တွေကကရတမာတိဖြစ်မှာဒါပဲဒီနေ့ကဒီခဏိကစိတ်တွေကကရတမာတိရဲ့သကလုံးရဲ့အဓိပ္ပာယ်ကိုလွယ်လွယ်လေးနဲ့ယူဆပြီးပြောနေတာဒီတော့ဒီဇန်ပိုင်းမှာဇန်ရတဲ့ပုဂ္ဂိုလ်ဟာဒီဇန်ဉာဏ်တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတာနေပြီးရှုဘောသုံးတဲ့အခါအနိစ္စအချင်းအပြည့်သွားတဲ့စိတ်ကတည်နေတဲ့ဒီဇန်အာယုံမှာဒီအနိစ္စအချင်းအပြည့်တည်နေတဲ့ဒုက္ခအချင်းအပြည့်သွားတဲ့တည်နေမဲ့အနတ္တအချင်းအပြည့်သွားတဲ့တည်နေမဲ့ဒီဉာဏ်တရားအာယုံမှာနော်အဲ့ဒီလိုတည်နေတဲ့သမာဓိကိုခဏိကသမာဓိလို့ခေါ်တယ်ဆိုရင်သုံးတဝိပဿနာဉာဏ်ဤကပုဂ္ဂိုလ်တို့ကလည်းယုတ်ဉာဏ်ဤကိုအနိကျန်နေတဲ့ကမောဆရဉာဏ်တရားဤပေါ့နော်ယုတ်တရားတွေနဲ့ဒီကမောဆရဉာဏ်တရားဤကိုအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတာအပြည့်တင်ပြီးတော့ဝိပဿနာရှုအဲ့ဒီလိုရှုတဲ့အချိန်ခါမှာလည်းဒီယုတ်ဒီဉာဏ်ဆိုတဲ့အာယုန်ဤအပေါ်နဲ့အနိစ္စအချင်းအပြည့်တော့လည်းတည်နေမဲ့ဒုက္ခအချင်းအပြည့်တော့လည်းတည်နေမဲ့အနတ္တအချင်းအပြည့်တော့လည်းစိတ်ဒီကောင်းဆိုတည်နေမဲ့အဲ့ဒီလိုတည်နေတဲ့သမာဓိကိုလည်းဘာသမာဓိလို့ပြောမလဲခဏိကသမာဓိလို့ပဲခေါ်နေပါတယ်ဒီတော့မိမိကယုတ်ဆိုတာဘာလဲမသိသေးဘူးယုတ်ကလည်းဓမ္မခွဲတတ်ဘူးယုတ်ဆိုတာဘာလဲမသိသေးဘူးနန်းကလည်းဓမ္မခွဲတတ်တော့နန်းဆိုတာဘာလဲမသိသေးဘူးမသိတဲ့ဒီဒီကုံကြီးချမ်းပြီးတော့ကြောင်းကမ္မထမ်းကြောင့်ဝင်လာတဲ့ပုဂ္ဂိုလ်တဏ္ဍာမှာချက်ချင်းဒီခဏိကသမာဓိဖြစ်မလားမဖြစ်ပါဘူးဒီနေ့ကတော့ဖြစ်တယ်ဆိုပြီးတော့ခဏိကဆိုတာခဏကလေးခဏကလေးတည်နေတဲ့သမာဓိကိုခဏိကသမာဓိခေါ်တယ်ဆိုပြီးတော့ကိုယ်ပေါ်ရပေါ်ရကိုယ်သာမှတ်နေမှတ်နေတော့မှပေါ်တဲ့အာယုံပေါ်မှာစိတ်ကလေးကျရောက်သွားရင်ဒါခဏိကသမာဓိဖြစ်တယ်လို့ခေတ်ကပြောကြတယ်သမန္တရခဏိကသမာဓိကအဲ့ဒီပုံစံမျိုးဟုတ်သလားမဟုတ်ဘူးဒါတတိထားဖို့လိုတယ်နော်ဒါသမထဘိုင်းမှာဆိုလိုတဲ့ခဏိကသမာဓိဝိပဿနာဘိုင်းမှာဆိုလိုတဲ့ခဏိကသမာဓိအဲ့ဒီသမာဓိကိုအထေကရာတိကာတွေကအတိအကျအဖွင့်ထားတယ်ဘုရားကလည်းသမာဓိထူထောင်ရမယ်ဆိုပြီးသမာသမာဓိဆိုတဲ့မဂ်ကင်ရှင်းပါးထဲမှာမဂ်ကင်တစ်ခုထည့်ပြီးဟောထားတယ်အဲ့ဒီလိုဟောထားပါရင်ခေတ်ကသမာဓိထူထောင်ဖို့မလိုပါဘူးဆိုတော့ဘုရားရှင်ရဲ့ဒီသမာဓိသာသနာခေါ်တဲ့အဆုံးအမကြီးကိုဖြည့်ဆည်းပြည့်စုံမပြီးဘူးလားဟောနတ်တခါပညာစခန်းသွားလိုက်အောင်ပညာကျင့်တယ်ဘာကိုပညာခေါ်လဲပညာဆိုတာရဲ့သမာဓိဋ္ဌိရဲ့ဓမ္မဝိသယာရဲ့အာမောဟရဲ့အဋ္ဌိပ္ပာယ်အလုံးတူပါတယ်ပရိယေပဲနော်ဘာကိုသမာဓိဋ္ဌိခေါ်လဲမဟာသီဗရဏသုတ်တံမှာဘုရားရှင်ကိုရောင်းတိုင်းကအရင်အော်ရင်ဖွင့်ဆိုထားပါတယ်နော်ပထမစဘိက္ခုသမာဓိဋ္ဌိသတိဖြင့်ယဒုက္ခဉာဏယဒမှုရိယဉာဏဒုက္ခဉာဏဒုက္ခသစ္စာကိုသိတဲ့ဉာဏ်သမုဒိယဉာဏ်သမုဒိယသစ္စာကိုသိတဲ့ဉာဏ်နိရောဓဉာဏ်နဲ့နိရောဓသစ္စာကိုသိတဲ့ဉာဏ်ဒုက္ခနိရောဓဂามိနိယပရိပရာယဉာဏ်နဲ့ဒုက္ခထောယနိဗ္ဗာန်တို့ရောက်ကြောင်းကျင့်စဉ်ဖြစ်တဲ့မဂ္ဂသစ္စာကိုသိတဲ့ဉာဏ်အဲ့ဒီဉာဏ်လေးမျိုးကိုဘုရားဟောသတိပိတ်ခွေတမ္မာတမ္မာဒိဋ္ဌိဆိုပြီးဖွင့်ဆိုထားတယ်အဲ့ဒါတမ္မာဒိဋ္ဌိလို့ငါပြန်ဆွေးလို့ရတယ်ဒုက္ခသစ္စာသိတာတမ္မာဒိဋ္ဌိသမုဒိယသစ္စာသိတာတမ္မာဒိဋ္ဌိနိရောဓသစ္စာသိတာတမ္မာဒိဋ္ဌိမဂ္ဂသစ္စာသိတာတမ္မာဒိဋ္ဌိဘာကိုဒုက္ခသစ္စာခေါ်လဲတဏ္ဍိတေနပိစုပါရဏေခန္ဓာဒုက္ခအကျဉ်းချုပ်အပ်ဖြင့်ဥပါဒေနခန္ဓာ၅ပါးသည်ဒုက္ခသစ္စာ။ဘာလဲဥပါဒေနခန္ဓာ၅ပါးက?ရူပဥပါဒေနခန္ဓာ၊ဝေဒနုဥပါဒေနခန္ဓာ၊သိဉ္ဇဥပါဒေနခန္ဓာ၊သင်္ခါရဥပါဒေနခန္ဓာ၊ဝိညာဉ်ဥပါဒေနခန္ဓာ။ဥပါဒေနခန္ဓာမင်းဘာလဲ၅ပါး။ဘာကိုရူပဥပါဒေနခန္ဓာခေါ်လဲ။ဘုရားရှင်ကိုယ်တော်တိုင်ဒီသကလုံးကိုရှင်းထားတယ်ခဏခဏလေးဟောနေတယ်နော်။ယံကိဟောခန္ဓာဝေကတန်ရုပ်ပါဠိတော်မှာခန္ဓာသုတ်တံဆိုပြီးသုတ်တံတစ်ခုရှိပါတယ်နော်အဲ့ဒီသုတ်တံမှာဘုရားရှင်ကဟောထားတယ်ခန္ဓာနဲ့ဥပါဒနဲ့ခန္ဓာကိုခွဲဟောထားတယ်ကဲဒီနေရာမှာတော့ဥပါဒနဲ့ခန္ဓာလေးပြောကြအောင်ဘာကိုဥပါဒနဲ့ခန္ဓာခေါ်လဲယံကိစီရူပံဒိဋ္ဌာနာကတ္တပိစုပန္နဣဇ္ဇတဝဗိဒ္ဓံဝဩလာဏိကံဝဒုက္ခံဝဒီနာမပဏိတံဝယံဒုရေတံတိကေဝသာတောဥပါဒာနိယအယံဥစ္စတိရူပဥပါဒနဲ့ခန္ဓာအတိယုတ်တရားပိစုပန်ယုတ်တရားအနာကယုတ်တရားဣဇ္ဇတယုတ်တရားဗိဓယုတ်တရားဩလာရိကခေါ်တဲ့ယုံဉာဏ်နဲ့ယုတ်တရားသူခုမခေါ်တဲ့ဒိမေနိညာနဲ့ယုတ်တရားဒီနာခေါ်တဲ့ယုံဉာဏ်နဲ့ယုတ်တရားပဏိဒခေါ်တဲ့မောဉာဏ်နဲ့ယုတ်တရားဒုရခေါ်တဲ့အသိဉာဏ်နဲ့ဝေးတဲ့ယုတ်တရားတဏိကခေါ်တဲ့အသိဉာဏ်နဲ့နီးတဲ့ယုတ်တရားအဲ့ဒီတစ်ဆက်တစ်မျိုးသောအကျင့်အပြင်ဒီနေ့တဲ့ဒီယုတ်တရားအစုပုံစံသာသဝအာသောတရား၄ပါးတို့ရဲ့အာယုန်ရနေကြီးလို့ခေါ်ဆိုအပ်တဲ့30ပုံအတွင်းမှာတည်ရှိမယ်ဥပါဒာနိယတဏှာဒိဋ္ဌိနဲ့ငါငါဟာလို့လန့်ဆွဲယူရနေမြေအတွက်မှတည်ရှိခဲ့ရင်တော့အဲ့ဒီတစ်ဆက်တစ်မျိုးသောအချက်ဖြင့်ဒီနေ့တဲ့ဒီယုတ်တရားအစုပုံကိုရူပဥပါဒနဲ့ခန္ဓာလို့ခေါ်တယ်ဆိုပြီးရှင်းထားတယ် ဝေနုဘန္ဒာခန္ဓာတင်ညုဘာရဏေခန္ဓာသင်္ခါရုဘာရဏေခန္ဓာဝိညာဉ်ုဘာရဏေခန္ဓာတွေပုံစံလိုပဲရှင်းထားပါတယ်နော်ဒါကြောင့်တစ်ဆက်တစ်မျိုးသောအချက်အပြင်ဒီနေ့လေသုံးတော်တော်ဘုံအတွင်းမှာတည်ရှိပြီးတော့တဏှာတိတိတို့ဖြင့်ငါငါဟာလို့လှန်ဆွဲယူရမယ်ကြီးအတွင်းမှာတည်ရှိပြီးတဲ့ယောဝိနာသင်္ညာသင်္ခါရဝိညာဉ်ခေါ်တဲ့ဒီအစုဘုံ၅ခုကိုဥပါဒဏ်နဲ့ခန္ဓာ၅ပါးလို့ခေါ်ပါတယ်အဲ့ဒီဥပါဒဏ်နဲ့ခန္ဓာ၅ပါးဒီပါဠိစာလေဒုက္ခသစ္စာအဲ့ဒီဒုက္ခသစ္စာကိုသိနေတဲ့ဉာဏ်ကိုသမ္မာဒိဋ္ဌိပညာလို့ခေါ်ပါတယ်ဒီတော့ဒီနေ့ခင်ဗျာဘာပြောလဲအတိတ်နဲ့ကမရှိပါဘူး။ဟော။ဝိပဿနာဆိုတာအတိတ်နဲ့နဲ့ကရှိရတဲ့လုပ်ငန်းမျိုးမဟုတ်ဘူး။ပြစ္ဆုတ်ပန်တဲ့တဲ့ပေါ်ရပေါ်ရကိုသာရှိရတယ်ဆိုတော့ဘုရားရှင်ကဒီမှာဒုက္ခသစ္စာကိုအတိတ်ဒုက္ခသစ္စာဖြစ်တဲ့ခန္ဓာ၅ပါးအနာဂတ်ဒုက္ခသစ္စာဖြစ်တဲ့ခန္ဓာ၅ပါးကိုသိမှသမ္မာဒိဋ္ဌိခေါ်တယ်လို့ခေါ်တယ်။ပြစ္ဆုတ်ပန်ခန္ဓာ၅ပါးကိုသိတဲ့ဒုက္ခသစ္စာကိုမှသမ္မာဒိဋ္ဌိလို့ခေါ်တယ်လို့ခေါ်တယ်။ခက်ကအဲ့ဒီအတိတ်ခန္ဓာ၅ပါးရှိဖို့မလိုဘူးအနာဂတ်ခန္ဓာ၅ပါးရှိဖို့မလိုဘူးလို့ပြောတယ်။ပြောလိုက်တဲ့အခါကျတော့ဒီဖရာရဲ့ပညာကျင့်စဉ်ပညာသာသနာကြီးကိုဖြည့်ဆည်းနေတာမမြင်ဘူးလားဒီကားကလည်းတစ်ချက်နောက်တစ်ခုမြင်အောင်ပြစ္ဆုတ်ပန်ရောက်ကြတော့လည်းသူတို့ကဘောရကိုမှတ်ချင်တယ်လို့ချက်မှတ်ထားဖို့သူကဝိပဿနာလို့ပြောတယ်ဖရာရှင်ကခန္ဓာ၅ပါးကိုချူရမယ်လို့သတ်မှတ်တယ်ယုံတရားလို့မြည်ဒီမှာယုတ်ကလလို့ခေါ်တဲ့အမှုန်လေးတွေအနည်းနဲ့ဖြစ်တယ်အမှုန်လေးတွေကိုတက်ခွင့်နိုင်မှာယုတ်ပရမတ်တိနန္ဒရားလို့မြည်ဒီနန္ဒကလလို့ခေါ်တဲ့အုပ်စုလည်းဖြစ်တယ်ဝိသိတ်အစဉ်တိုင်းဒီနင်္ဂလာကလေးတွေကိုတလုံးစီတလုံးစီခွဲခြားသိပြပြီးရှုနေမှာကဏ္ဍပြောအောင်ရှုနေမှာနံပရမတ်ကိုသိရုပ်ဘက်မှာလည်းကဏ္ဍပြောအောင်နံပရမတ်နံဘက်မှာလည်းကဏ္ဍပြောအောင်အဒီခါမှာရုပ်ပရမတ်နံပရမတ်သိအဲ့ဒီရုပ်ပရမတ်နံပရမတ်ကိုလည်းခက်ကဘာပြောလဲအာဒီရုပ်ကလည်းနင်္ဂလာကလေးတွေတက်ခွဲတယ်ရှုနေတယ်ဆိုတာတာဝကရဲ့အရာမဟုတ်ပါဘူးတပ်ပင်ညတ်အညာအရာပါဆိုတော့ဘုရားရှင်ရဲ့ပညာကျင့်ခြင်းပညာအဆုံးကသာသနာကြီးကိုလည်းဖြည့်ဆည်းလိုက်ပြီးမမြင်ဘူးလားဒီဘုရားကတာဝကရှင်ရှုမြင်ရတဲ့တရားကိုဟောသွားတဲ့အထိပ္ပယ်ဖြစ်နေတယ်။ဒါကတပ်မြင့်တဲ့ညာညာတယ်။တခြားကြတော့ဘာလို့လဲ။ဒါကယဟန္တာလေးနဲ့ဆိုင်နေတယ်။ယဟန္တာဖြစ်မှသိ။ယဟန္တာဖြစ်အောင်ဒီသစ္စာလေးပါးသိအောင်ကြိုးစားရတာပဲ။အဲဒါယဟန္တာဖြစ်ပြီးမှဒီသစ္စာလေးပါးကသိရမယ်ဆိုတဲ့အထိပ္ပယ်လို့ဖြစ်နေတယ်။ဝိပဿနာရဲ့အကျုပ်ကအယုံကဒီဒုက္ခသစ္စာနဲ့ဒုက္ခသစ္စာဖြစ်ပါတယ်။ဒီဒုက္ခသစ္စာဒုက္ခသစ္စာရဲ့အနိစ္စဒုက္ခအနတ္တသဘောတည်းကိုဉာဏ်နဲ့ထိုးထွင်းသိမြင်အောင်ကျင့်လိုက်တဲ့အခါကျတော့မှဒီဒုက္ခသစ္စာဒုက္ခသစ္စာရဲ့ပုံမှန်ကြီးကိုလာမယ်ယူမုံလာမယ်ဆက်ဆုံးလာမယ်။ထိုးခါမှဒီဒုက္ခသစ္စာဒုက္ခသစ္စာဒီမှာကျွရလွတ်ရဖြစ်တဲ့အတ္တင်္ဂရတအငိမ့်တနိဗ္ဗာန်ကိုဝိပဿနာဉာဏ်ရဲ့အဆုံးမှာတော့မြတ်ပေါ့ပြီ။အဲဒီခါမှနိရောဓသစ္စာကိုသိမယ်။အငိမ့်တနိဗ္ဗာန်ကိုလာအာယုံယူနေတဲ့မက်ဆိတ်ဖို့စိတ်တွေကိုလမ်းကြည့်လိုက်တော့အဲဒီမက်ဆိတ်မှာရှင်းနေတဲ့မက်ခင်တရားကို၈ပါးသုံးဖို့9ပါးကိုမက်ခင်သစ္စာလို့ခေါ်ပါတယ်။အဲဒီခါကျမှသစ္စာ၄ပါးကအဆုံးကြီးအောင်သိမှာဖြစ်တယ်။ဒီတော့ဒီနေ့ကဒီဒုက္ခသစ္စာနဲ့ဒုက္ခသစ္စာကြီးကဒုက္ခသစ္စာကြတော့လည်းအတိအကျကမရှိပါဘူးဆိုတော့ကျောင်းကျဆက်ပြိဿနုဘသဘောတရားမသိတော့ဘူးမသိတဲ့အတွက်ဒုက္ခသစ္စာခေါ်တဲ့ဒီသမာဓိတိလည်းမဖြစ်နိုင်တော့ဒုက္ခသစ္စာအမြင်အနေနဲ့ဒီယုတ်ကလနံကလယုတ်တရားယုတ်ပရမနံပရမတိလည်းရှုလို့မရပါဘူးလို့ပြောပြန်တော့ဒုက္ခသစ္စာသိတဲ့သမာဓိတိလည်းမဖြစ်တော့ဘူးဒါကြောင့်သမာဓိတိအမြင်အနေနဲ့ပညာကျင့်စဉ်တွေကိုဖြည့်ဆည်းနေသည်မမြင်ဘူးလားမြင်တယ်ဒီလသမားနဲ့ပညာတိခ300အကျင့်များအဆုံးပါတွေကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်ပဲဘယ်လိုပုဂ္ဂိုလ်လဲဒုပတိပန်နဲ့ပြင်းစင်လွှဲချော်သွားတာပြင်းစင်လွှဲချော်ပြီဆိုလို့ရှိရင်ဒီလသမားနဲ့ပညာခေါ်တဲ့တိခ300ကိုဖြည့်ဆည်းနေတဲ့ပုဂ္ဂိုလ်အဲ့ဒီဖြည့်ဆည်းပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ရဲ့အပြစ်ရှိလားမရှိဘူးအဲ့ဒါတော့တော်တော်လေးအလေးနဲ့စဉ်းစားရမယ်နော်ငါကကြည့်နေတာကြည့်နေတာပဲဘာဆိုင်လဲလို့ဒီလိုထားလို့မဖြစ်ဘူးတစ်ချက်နောက်တစ်ခုဒုပတိပန္နောဟိသာသနံဗိဉ္ဇံတောတထုဓမ္မတရိရေပဟာရံတိတိနာမဒုပတိပန္နောပြည့်စုံလွှတ်ချောင်းနေတဲ့ပုဂ္ဂိုလ်သည်သာသနံဖျားရှင်ရဲ့ဆုံးမသာသနာတော်ကိုဗိဉ္ဇံတော်ဖြစ်စီလျက်တထုဓမ္မတရိရေဖျားရှင်ဤတရားဤဟုသောခန္ဓာအိ၌ပဟာရံပုခ္ခသောကခြင်းကိုတိတိနာမပေး၍နေသည်မည်ဤဒီလိုဖွင့်ထားတယ်သာသနာဖြစ်စီတဲ့အပြည့်ရှိမရှိဆိုတာကတော့ကပိလယဟန်ထုံခဏခဏပြောနေပါတယ်နော်ကတ္တဗဗျာရှင်လက်ထက်ကကပိလယဟန်မိသားစုတို့ကဓမ္မကိုအရမလွတ်ခဲ့ကြတယ်အရမကိုဓမ္မလွတ်ခဲ့ကြတယ်ဝိနည်းကဝိနည်းမဟုတ်ဘူးဝိနည်းဟုတ်တာကဝိနည်းမဟုတ်ဘူးသတိဖြင့်လူတွေကဆုံးမခဲ့ကြတယ်ဓမ္မကိုအရမလို့ပြောတဲ့အချိန်မှာကိုယ်ကအချက်ပါပါတယ်ဘုရားရှင်ကဒီလားဓမ္မတိပညာတိခါသုံးရကိုထူတော်မှမဟုတ်တယ်သူတို့ကထူတော်မှုမလုပ်ဘူးပြောတဲ့အချိန်ဓမ္မကိုအရမလုပ်ထားပဲအတူတူပဲအဲ့ဒါဘာဖြစ်လဲဒီနေ့ဒီကပိလယဟန်တို့မိသားစုငယ်ရက်ကကျွတ်ကျန်လွတ်ကြတယ်လို့မရှိသေးဘူး။ဒါကြောင့်သာသနာဖြည့်ဆည်းတဲ့အလုပ်ဒီအပြစ်ကြီးလားမကြီးဘူးလား။ကြီးနေတယ်။အဲ့ဒါဟာငါကြည့်မြင်လို့ကြည့်နေတာပဲ။ကြည့်နေလွတ်ချော်လို့ဘာမှအပြစ်မဖြစ်ဘူးလို့မထင်နဲ့နော်။ဒါသိအရေးကြီးတယ်အဖေ။နောက်တစ်ခုဘုရားရှင်ဘုရားရှင်ရဲ့တရားဤဟုသောခန္ဓာအင်ကိုပုခ္ခဆောင်ကနေဒီနည်းတယ်။ ဒါလေးနားလည်လေအောင်နည်းနည်းထပ်ပြောမယ်သိတ္တတမင်္ဂတောထွက်ခြင်းအခါသို့မဟုတ်ဖျားမဖြစ်ခင်အခါတုန်းကသူ့မှာဖျားအလောင်းလို့သာခေါ်ရတယ်ဖျားလို့ခေါ်ဗလားမခေါ်သေးဘူးဘယ်ခါမှဖျားလို့ခေါ်လဲဝရိပင်နဲ့ရွှေပလင်အောင်မြင်လို့သဗ္ဗညုတ္တံညာရတဲ့အခါသို့မဟုတ်မဉ္ဇဉ်ဘုံဉ္ဇဉ်ဒီဘံကိုမျက်မှောက်ပြုတဲ့အချိန်ခါမှာရရှိတဲ့အခါမှာဖျားလို့ခေါ်တယ်ဒါကြောင့်ဖျားပြဆိုတာဟာလောကုတ္တရာတရား၉ပါးကိုဖျားလို့ခေါ်တယ်လောကုတ္တရာတရား၉ပါးမရခြင်းကရှိနေတဲ့သိဒ္ဓတကိုဖျားလို့မခေါ်ဘူးဒါကြောင့်ဖျားဆိုတာဟာဖျားရဲ့ခန္ဓာအိမ်ဒီလောကုတ္တရာတရား၉ပါးသာဖြစ်တယ်ဖျားခြင်းရဲ့ဒီတရားဤဟူသောလောကုတ္တရာတရား၉ပါးလို့ခေါ်တယ်တရားဤဟူသောခန္ဓာအိမ်ကြီးကိုလည်းပုဂ္ဂိုလ်စောင့်ဆန်းနေနေပါတယ်မဖြစ်လို့လေဒီလောကုတ္တရာတရား၉ပါးဆိုတဲ့ခန္ဓာအိမ်ကြီးဟာမာနဲ့တည်ဆောက်ထားတယ်သီလသမာဓိပညာသိက္ခာ၃ယောက်နဲ့တည်ဆောက်ထားတဲ့ခန္ဓာအိမ်သီလလည်းဖြစ်ခြင်းမလို့သမာဓိလည်းဖြစ်ခြင်းမလို့ပညာလည်းဖြစ်ခြင်းလို့မရနိုင်ဘူးဆိုတော့သီလသမာဓိပညာသိက္ခာ၃ယောက်ကိုစုံညီအောင်ကျင့်မှရရှိတဲ့လောကုတ္တရာတရားတွေကိုတွားပြီးပုဂ္ဂိုလ်ဆောင်ကနေတည်မမြင်ဘူးလားဒီတဲ့ကျင့်ခြင်းလွဲချော်ခြင်းဒီဥစဉ်တို့သာသနာတော်မှာအမတန်ဝန်လေးဝယ်အကောင်းနဲ့နောင်လာနောင်သားတွေအတွက်လည်းကြောင့်ထဲတွန့်ပို့ပေးတာနဲ့သိပြီးတူပါတယ်။ဒါကြောင့်ဥစဉ်တို့ဝိပဿနာဆိုတဲ့အလုပ်ခွင်ဟာဘာကိုဝိပဿနာဖြစ်တယ်ဆိုတာလည်းဥစဉ်ခဏခဏပြောနေပါတယ်နော်။အိဋ္ဌာဒီဝန္တိနာမှုဝိတ္တိအာဂါဟိဓမ္မေပတ္တိတိဝိပဿနာအထာသမိသေကရာကရှင်းထားတယ်။ဒီဒုက္ခသစ္စာအမြင်ရနေတဲ့ခန္ဓာ၅ပါးအတိတ်နာကပိဿုပ္ပန်သတိဖြင့်17မြို့သောအခြေဖြင့်ဤနေတဲ့ခန္ဓာ၅ပါးသမုဒယသစ္စာအမြင်ရနေတဲ့ကြောင့်ဆိုပိဿုပ္ပန်သဘောတရားတွေကိုအနိစ္စဒုက္ခအနတ္တလို့ခေါ်ဆိုအပ်တဲ့အထူးထူးသောအခြင်းအတို့ဖြင့်ရှုပါသုံးသပ်နေတဲ့အပိုင်းကိုသာလည်းဝိပဿနာလို့ခေါ်တာပါ။ပေါ်ရာကိုမှတ်ချင်နေမှတ်နေတဲ့လုပ်ငန်းရပ်ကိုဝိပဿနာလို့ခေါ်နေတာမဟုတ်ဘူး။ပညာပရမမခွဲဘဲနဲ့ပေါ်ရာတွေကိုရှုချင်တယ်လို့ရှုမှတ်ချင်တယ်လို့မှတ်နေတဲ့လုပ်ငန်းရပ်မျိုးကိုဝိပဿနာလို့ပြောနေတာမဟုတ်ဘူး။ဒါဒီကိုယ်ခန္ဓာသတိလို့ပြောတယ်နော်။အဲ့ဒီလိုဝိပဿနာရဲ့အကျုပ်ကအယုန်ကြီးကတလောက်တောင်များနေတော့ခေါင်းကထင်ရှားရလွယ်ကူရကနေစပြီးတော့ဝိပဿနာရှုပါရှုပြီးတဲ့အချိန်ခါကျရင်နောက်ပိုင်းကျရင်အကျဉ်းချံမရှိအသိဉာဏ်မှာမထင်လားမမြင်လားတဲ့ရုပ်တရားတွေကိုလည်းထင်အောင်မြင်အောင်ပြုပြီးတော့အနိစ္စဒုက္ခလက်တာလက်ခဏာသုံးတာနေနေရှုပါဆိုပြီးဒီလိုညွှန်ပြထားတယ်ညွှန်ပြထားတဲ့အခါကျတော့ဘယ်လိုစပြီးရှုမလဲဟုတ်တယ်မလားတဏ္ဍမဧတယံအတိတံရူပံတံယတမအတိတေယောခိနအနိမံဘောတံပတ္တံတိအာနိသံခယဒေနာဒါဝိသုတိမေအထကဒုတိယရဆံမျက်နှာ245မှာညွှန်ကြားထားတယ်နော်အတိတ်ကဖြစ်ခဲ့တဲ့ယုတ်တရားဒီအတိတ်မှာပဲချုပ်ခဲ့အတိတ်မှာပဲအကုန်သွားခဲ့ဒီဘဝကိုရောက်ရှိပြီးဘယ်တော့မှမလာဘူးဒါကြောင့်အာနိသံခယဒေနာကုန်တတ်တဲ့အနေသဘောကြောင့်အာနိသံကြီးတယ်လို့အဲ့ဒီယုတ်တိကိုမြင်အောင်ကြည့်ပြီးတော့အာနိသံကိုရှုပါသူကဒီလိုညွှန်ကြားထားတယ်အရင်ညံကြတဲ့အရာဒါဟာအတိတ်ကိုစပြီးသူကဝိပဿနာရှုတာပါလားမပါဘူးလားမင်းရှုကောင်းနေတယ်ခေတ္တကမရှုကောင်းဘူးပြောတာသာမန်ကရှုရမယ်ဆိုတာအတိတ်ကပါနေတယ်နောက်တစ်ခုညာအနာဂတအနန္တရဘဝေနိဗ္ဗာန်တိတ္တိတံဝိတ္တေဝပိယေတ္တိနတနတတောပရံဘုံသမိတ္တိတိအာနိစ္စခယတိနာအနန္တမှာဖြစ်မဲ့ယုတ်တရားအနန္တရဘဝေဆိုအတိတ်ကပါပါတယ်နောက်အနန္တဘဝတစ်ခုမှာဖြစ်မဲ့ယုတ်တရားသည်အဲ့ဒီအနာဂတ်မှာဖြစ်မဲ့ယုတ်တရားနဲ့ဇံပိတ္တေဝပိယေတိအဲ့အနာဂတ်ဘဝမှာပဲကုံသွားလိမ့်မယ်။နတတောပရံဘုံသမိတ္တိအဲ့အနာဂတ်ဘဝကနေနောက်ထပ်အနာဂတ်တစ်ခုဘယ်တော့မှကူးပြီးမသွားဘူး။ဒါကြောင့်အာနိသံခရတေနကုံတတ်တဲ့အမြဲတဘောကြောင့်အနိစ္စမီးတယ်ဆိုပြီးဒီလိုဖွင့်ထား။ရှုဖို့ညွှန်ပြထားတယ်နော်။နောက်နောက်တစ်ခုယံပိသုဘာနာရူပံတံမိဣတိဝခိယတိနဣတောသိစရိတိအာနိသံခရတေနပိသုဘာဖြစ်တဲ့ယုတ်တရားကြည့်လိုက်တော့လေ။ဇံပိဣတိဝခိယတိဒီဘဝမှာပဲကုံသွားတယ်။နာဤတော်ကိသတိဒီဘဝကနေနောက်တစ်ဘဝကူးသွားတာမရှိဘူးဒါကြောင့်အာနိသံခရခေနကုံတတ်တဲ့နေတဲ့ဘဝကြောင့်အနိစ္စမီးတယ်ဆိုပြီးဖွင့်ထားတယ်အဲ့ဒါကြတော့ဥစဉ်တို့ဝိပဿနာကိုစရှုတဲ့အပိုင်းမှာဒါအခက်ကျဲချင်းရှုတဲ့အပိုင်းလေးကိုသူကသင်ပေးတာပါပဲနော်နောက်တစ်ခုယံဣဇာတန်တံပိဣဇာတမေဝခေတိနာပိဋ္ဌဘဝကိသတိတိအာနိသံခရတေနဣဇာတယုတ်တရားကလည်းဣဇာတမှာပဲကုံသွားတဲ့ပိဋ္ဌကိုတော့မှကူးပြီးမသွားဘူးဗိဓာယုတ်တရားကလည်းဗိဓာမှာပဲဆုတ်သွားတယ်အိဇဒတ်ကိုဘယ်တော့မှကူပြီးမလာဘူးဒါကြောင့်အနိစ္စကုံတတ်တဲ့အနေတဘောကြောင့်အနိစ္စပြီးတယ်အဲ့ဒီလိုဝိပဿနာရှုဖို့သူကညွှန်ကြားထားတယ်အဲ့ဒီညွှန်ကြားချက်ကဘာကိုကိုးကားပြီးညွှန်ကြားတယ်လို့မင်းရင်ခொနကယံဤစီရူပံအတိတနာဂတပိစုပ္ပန္နံစသည်ဖြင့်ဘုရားရှင်ဒီအနတ္တလက္ခဏာတုတ်တန်ကနေစချီးပြီးတော့နော်ခန္ဓာဝေကတန်ရုပ်ပါဠိတော်မှာတုတ်တန်ယံနဲ့ချီးပြီးဘုရားအတိတ်နာကဖြစ်တဲ့ အတိတ်ကပစ္စုပန်အစ္ဆဒဗိဒ္ဓဖြစ်တဲ့ယုတ်ကိဏ္ဍကိုဥပ္ပန္နရှုဖို့ညွှန်ကြားထားပါတယ်။ဒါနဲ့ဉာဏ်ကြားဖြစ်တဲ့ကိုဥဒိယပန်းခြင်းပြီးတော့အထက်ကကြီးများကလည်းရှုဖို့ကိုယုံလုံးဖော်နေခြင်းဖြစ်တယ်။ဒါပေမဲ့ဒီနေ့ခေတ်ကတော့အဲ့ဒီအတိတ်ကမရှုကောင်းဘူးဆိုတာကိုသူတို့ကဂုဏ်ပြုထားကြတယ်။ဘာကိုကိုးကားတယ်လို့ပြီးတော့ဟောဥပရိပန္နတပါဠိတော်မှာလက်ရှိတဲ့ဗတ္တိကအရတ္တသုတ်တံလေးတွေကိုကိုးကားကြတယ်ဗတ္တိကအရတ္တသုတ်တံများမှာအတိတံနန္ဒကမိယအနပတိပင်ခေအနာဂတံယတတိတံပဟိနာတံအပတိသအနာဂတံဒီလိုဘုရားဟောထားတယ်အတိတံနန္ဒကမိယအတိတ်ကိုမလိုက်ရဘူးနပတိပင်ခေအနာဂတံအနာဂတ်ကိုမညွှန်ရဘူးယတတိတံပိဒနာအတိတ်ခန္ဓာ၅ပါးကချုပ်ဆုံးခဲ့ပြီးဖြစ်တယ်အပ္ပတေသအနာဂတအနာဂတ်ခန္ဓာ၅ပါးဆိုတာလည်းမရောက်လာသေးဘူးဒါကြောင့်အတိတ်ခန္ဓာ၅ပါးကချုပ်ဆုံးခဲ့ပြီးဖြစ်တဲ့အတွက်အတိတ်ကိုမလိုက်နဲ့အနာဂတ်ခန္ဓာ၅ပါးကမရောက်လာသေးတဲ့အတွက်အနာဂတ်ကိုမမျှော်နဲ့မတောင့်တနဲ့ဒီလိုဘုရားကဟောတယ်အဲဒီတော့နာနာဂမိယမလိုက်ရဘူးဆိုတာကိုအထက်ကရာဆရာတို့ကနာနာဂမိယတိတဏ္ဍိတိဟိနာနုပိစီယတဏ္ဍိတိတွေနဲ့မလိုက်ပါနဲ့လို့ဒီလိုဖွင့်ထားတယ်အနာဂတ်ကိုမမျှော်ရဘူးဆိုတာနဲ့တဏ္ဍိတိဟိနပါတိယတဏ္ဍိတိတွေနဲ့ညောင်းနဲ့တောင့်တပြီးမနေပါနဲ့လို့ဒီလိုဖွင့်ထားတယ်။ဘာလဲတဏှာတိတိ။ငါငါလို့ဆွဲယူတယ်ငါဟာငါဟာလို့ဆွဲယူတယ်အဲ့ဒီလိုအတိတ်ခန္ဓာ၅ပါးဟာလည်းချုပ်ဆုံးခဲ့ပြီးဖြစ်တယ်။ဒါကြောင့်ဒီအတိတ်ခန္ဓာ၅ပါးအပေါ်နဲ့ငါလည်းသွားဆွဲမနေနဲ့ငါဟာလည်းသွားဆွဲမနေနဲ့အနာဂတ်ခန္ဓာ၅ပါးလည်းမဖြစ်လာသေးဘူး။မဖြစ်လာသေးတဲ့ဒီအနာဂတ်ခန္ဓာ၅ပါးကိုလည်းငါလို့သွားမဆွဲနဲ့ငါဟာလို့သွားမဆွဲနဲ့လို့ဒီလိုပြောတာ။အဲ့ဒီဖွင့်ဆိုချက်များသည့်အထက်ကရာကသူ့ဟာနဲ့သူတို့အယူဆနဲ့သူဖွင့်ဆိုကြလားဆိုတော့မဟုတ်ပါဘူးဒီဗတ္တိကရတ္တသုတ်တံကိုဘုရားရှင်ကအချင်းချုပ်ကလေးခေါ်ပြီးတဲ့အကျေဘုရားရှင်ကိုတော့လည်းမြန်ဆင်းထားတယ်အတိတ်လိုက်တယ်ဆိုတော့ဘာလဲမေးမလဲမေးပြီးတော့မှဘုရားရှင်ဟောထားတယ်နော်အေဝရူပဟောတိအတ္တမတ္တနာတိတတ္တအနန္တိသမလောနေတိနာယယုတ်တရားတိအတိတ်ကဒီလိုဖြစ်ခဲ့တယ်ဆိုပြီးအတိတ်ဖြစ်တဲ့ယုတ်တရားပေါ်နဲ့နှိမ့်သက်မှုနန္ဒီတရားကိုဖြစ်စေရင်အတိတ်ကိုလိုက်တယ်ခေါ်တယ်ဝေဒနာတရားတစ်ခါဝိညာဉ်တွေပါလဲနန္ဒီတရားတွေပါလဲပုံစံလိုပဲခေါ်တယ်ဒီတော့ဒီဟောချက်ကဘာပြောတာလဲအတိတ်ခန္ဓာ၅ပါးအပေါ်မှာနှိမ့်သက်မှုနန္ဒီတရားကိုဖြစ်စေရင်အတိတ်ကိုလိုက်နေတဲ့ခေါ်တယ်။အဲ့ဒီနှိမ့်သက်မှုကိုလည်းဒိဋ္ဌာပိနန္ဒရာဆိုပြီးအထက်ကရာကဖွင့်ထားပါတယ်။ဒိဋ္ဌိနဲ့ရှင်ပြောပြီးနှိမ့်သက်နေမှုပဲ။ရောင်ရဟန်ပြီးတော့လည်းတခါအတိတ်မလိုက်ဘူးဆိုတာကဖြစ်တယ်။ဒေဝရူပဟောတိအတ္တမတ္တနာတိတတ္တနန္ဒိနသမနောနိတိ။ငါရဲ့ယုတ်တရားတွေအတိတ်ဆုံးကဒီလိုဖြစ်ခဲ့တယ်ဆိုပြီးအတိတ်ဖြစ်တဲ့ယုတ်တရားပေါ်နဲ့နှိမ့်သက်မှုနန္ဒီတရားကိုမဖြစ်စေဘူးဆိုရင်အတိတ်ကိုမလိုက်ဘူးတဲ့။ဟော။ဝေဒနာပညာတခါဝိညာဉ်တွေမှာလည်းပုံစံလိုဟောထားတယ်။ဒါကြောင့်အတိတ်ခန္ဓာ၅ပါးအပေါ်မှာနှိမ့်သက်ရင်အတိတ်ကိုလိုက်တယ်အတိတ်ခန္ဓာ၅ပါးအပေါ်မှာမနှိမ့်သက်ရင်အတိတ်ကိုမလိုက်ဘူးဒီလိုသာပြောတာကမရှိပါဘူးပြောတာမပြောပါဘူးဒီတော့ဆွေလုံးကြီးလေးကတော့အတိတ်ခန္ဓာ၅ပါးပေါ်နဲ့တဏှာဒိဋ္ဌိဖြစ်နေရင်အတိတ်ကိုလိုက်နေတယ်ခေါ်တယ်အတိတ်ခန္ဓာ၅ပါးအပေါ်မှာတဏှာဒိဋ္ဌိမဖြစ်ရင်အတိတ်ကိုမလိုက်ဘူးတဏှာဒိဋ္ဌိမဖြစ်ရင်ဘာလုပ်ရမလဲဘာလုပ်ရမလဲဆိုတော့ပြီးတော့မှပြောပါပိဿုကံကြတော့လေပိဿုကံခန္ဓာ၅ပါးကြတော့လေဘုရားရှင်ကဘယ်လိုဟောလဲပိဿုကံဉာဏ်ရောမတ္တတ္တဝိပဿတိဝိပဿနာရှုရမယ်ရှုတဲ့အခါမှာအတံဟိရံအတံကုပ္ပံအတံဟိရံတဏှာတ္တိတို့ဒီမဆွခင်အမဆွခင်နှိမ့်တော့အတံကုပ္ပံတဏှာတ္တိတို့ကြောင့်ပြည့်စုံမှုမရှိတော့ဒီလိုဖွင့်ထားဟောထား